Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ3ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
ကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံအတွင်းမှာရှိတဲ့အစ္စလာမ်စစ်သည်ကြွတွေကိုအီရန်တပ်လေယာဉ်တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ယူကရိန်းလွှတ်တော်ကအနောက်စုလွတ်လာတဲ့အစိုးရကိုမဲခွဲအတီးပြုတ်ပေးလိုက်ပြီဖြစ်ပါတယ်မြောက်ကိုရီးယားအာဖဂန်နစ္စတန်နဲ့အရှေ့အာဖရိကနိုင်ငံအတော်များများဟာအကျင့်ပြတ်ချဆမှုအစိုးရဆုံးတန်းပြီတွေဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုတော့နားလောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံမှာအမြဲတမ်းနေထိုင်ခွင့်ကိုဒီလကုန်ပိုင်းမှာစတင်လျှောက်ထားနိုင်ပြီဆိုတဲ့အကြောင်းကိုသတင်းတွေအပြီးမှာအရင်ဆုံးတင်ပြပေးမှာပါ။အဲ
့တော့ရှောက်ခွင့်ရှိတဲ့လူကတော့ကိုယ်ကဒုက္ခသည်အဖြစ်ခံယူကြတာတတ်မှတ်ချင်းခံရသူမဟုတ်ဘူး။နောက်တခါနိုင်ငံကြီးခေါ်လို့ခွင့်ဟုတ်လားယူထားတဲ့လူမဟုတ်ဘူး။ပြီးတော့ပြည်ရင်းပြည်ပနဲ့နိုင်ငံတကာပြည်မှုမှတန်စီရင်ဝင်သူမဟုတ်ဘူး။ပြီးတော့
နဝကရဲ့ညွှန်ကြားရေးမှူးချုပ်ဦးမောင်မန်တန်းပြောပြခဲ့တာပါတခါဗုဒ္ဓဘာသာဝင်အမျိုးသမီးတွေအတွက်ဗုဒ္ဓဘာသာဝင်မိန်းမများအထူးထိမ့်မြခြင်းဆိုင်ရာဥပဒေချမ်းအပေါ်ရှုမြင်ချက်တွေနဲ့အတူဟောင်ကောင်ရဲ့အမေရိကန်တို့ဖိအားပေးဖို့တိုက်တွန်းချက်တွေကိုလည်းဒီညပိုင်းမှာတင်ပြပေးဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့နန်းလောင်တို့ကကြင်ညာပေးကြမှာပါ
အီရန်နိုင်ငံအတွက်မှာရှိတဲ့ IS အစ္စလာမ်စစ်သွေးကြွတွေကိုအီရန်တပ်လေယာဉ်တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။အခုနှစ်အစောပိုင်းတုန်းကအီရန်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသအတော်များများကိုသိမ်းပိုက်လိုက်နိုင်ခဲ့တဲ့အစ္စလာမ်စစ်သွေးကြွတွေကိုအီရန်ကပထမဆုံးအကြိမ်လေကြောင်းကနေဝင်ရောက်တိုက်ခိုက်ခြင်းဖြစ်ကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရရစ်တပ်ဗိုလ်ချုပ်ဂျွန်ကယ်ဘီကပြောပါတယ်။အီရန်ချီလင်တပ်ဖွဲ့တချို့ကတော့အီရန်နိုင်ငံထဲမှာဝင်ရောက်တိုက်ခိုက်နေပြီဖြစ်ပါတယ်။အမေရိကန်အနေနဲ့အီရန်နဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့ဂျွန်ကယ်ဘီကပြောကြားလိုက်ပြီးလေချောင်းပိုင်တဲ့အသုံးပြုမှုနဲ့ပတ်သက်ပြီးနားလည်မှုမလွဲအောင်လှုပ်ဆောင်ဖို့ကတော့အီရတ်အစိုးရရဲ့တာဝန်သာဖြစ်ကြောင်းပြောပါရယ်။အီရတ်နိုင်ငံအတွက်မှာရှိတဲ့အစ္စလာမ်စစ်သွေးကြွတွေကိုအမေရိကန်ပြည်ထောင်စုကဩဂုတ်လကစပြီးတော့လေချောင်းတက်ခိုက်မှုတွေပြုလုပ်နေခဲ့တာပါ။အမေရိကန်ရဲ့အဲ့ဒီလေချောင်းတက်ခိုက်မှုတွေထဲမှာအီရန်ကပါဝင်မှာမဟုတ်ကြောင်းအမေရိကန်ရောအီရန်ဘက်ကပါပြောဆိုထားပြီးဖြစ်ပါရယ်။အမေရိကန်ဥဆောင်တဲ့နိုင်ငံကညွန်ပေါင်းအဖွဲ့တွေကအစ္စလာမ်စစ်သွေးကြွတွေကိုလေချောင်းကတက်ခိုက်နေတဲ့အတွက်စစ်သွေးကြွတွေအနေနဲ့ဒဇီးတစ်လုံးနဲ့ရှိဖို့နဲ့တက်ခိုက်မှုတွေလှုပ်ဆောင်ဖို့တွာလာရေးအခက်အခဲတွေရှိနေပြီလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကလည်းပြောပါတယ
်ဟောင်ကောင်မှာအာဏာပိုင်တွေကတရားမဝင်ဘူးလို့ပြောထားတဲ့ Occupy Central လို့ရှာမှုလို့ခေါ်တဲ့ Democracy လွတ်လာသူတွေရဲ့ဆန္ဒပြပွဲတွေကိုဥဆောင်စီစဉ်သူတွေကသူတို့ကိုသူတို့ရဲ့တပ်ဖွဲ့ထံမှအဖမ်းခံလိုက်ပါတယ်ဆန္ဒပြကောင်းဆောင်နေဖြစ်တဲ့ Benitai Chankingman နဲ့ Chui Ming တို့ဟာဒီကနေ့မှပဲဗဟိုရဲဌာနချုပ်ဝင်ထဲဝင်သွားခဲ့ကြတာပါရဲကသူတို့ကိုဖမ်းဆီးတရားစွဲဖို့ညှင်းဆိုခဲ့ပြီးတဲ့နောက်တနအိလောက်အကြာမှာတော့ရဲဌာနအထက်ကနေသူတို့ပြန်ထွက်လာခဲ့ကြပါတယ်ဒီရဲဌာနအပြင်ဖက်မှာပဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဆန္ဒပြကောင်းဆောင်တိုင်းကအထူးလျှောက်လာဖောင်တစ်ခုကိုသူတို့၃ဦးကယူသွားခဲ့ပြီးတော့သူတို့ကိုယ်တိုင်ဝန်ခံထားတဲ့ပြစ်မှုကျူးလွန်မှုတွေကိုစစ်ဆေးပါလို့ပြောခဲ့တာပါဒီလောက်ရှားတက်ကြွသူတွေကိုရဲကအရသဝတ်မှုနဲ့ဖမ်းဆီးတရားစွဲမစွဲဆိုတာတော့သိချမသိရသေးပါဘူးလူထုထောက်ခံမှုကြဆင်းလာနေတဲ့သူတို့ရဲ့လောက်ရှားမှုတွေတဖန်ပြန်လည်အားကောင်းလာအောင်စူးစမ်းပုံရတဲ့ကောင်းဆောင်၃ဦးခုလိုကိုယ်တိုင်လာရောက်အဖမ်းခံခဲ့တဲ့ပုံမှာအာဏာပိုင်တွေဘက်ကမှတ်ချက်တစုံတရာပေးလာခြင်းမရှိသေးပါဘူးဟောင်ကောင်မြို့အထင်ကြီးကနေရာကြီးတွေကိုသိမ်းယူဆန္ဒပြနေတဲ့ Occupy လောက်ရှားမှုကောင်းဆောင်တွေဟာတနင်္ဂနွေနေ့ကဆန္ဒပြသူတွေနဲ့ရဲတွေအကြားထိတ်တက်ရင်ဆိုင်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ထပ်အကြမ်းဖက်မှုတွေထပ်မဖြစ်စေဖို့ဆန္ဒပြပွဲတွေကိုဘေကင်းရာဆုတ်ခွာကြဖို့ကိုလည်းတောင်းဆိုခဲ့တာပါဆန္ဒပြသူတွေကတော့တာရီယိုလက်မခံမဲ့ဆက်လက်ဆန္ဒပြနေကြပါတယ
်ထိုင်ဝမ်ကျွန်းမှာကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာထင်ထားတဲ့အကြီးအကျယ်ရှုံးလွှဲခဲ့ပြီးတဲ့နောက်လက်ရှိအာဏာရအမျိုးသားပါတီအကြီးအကျယ်အဖြစ်ကသမ္မတမာရီကျောင်းနှုတ်ထွက်လိုက်ပြီးအစိုးရဝန်ကြီးအဖွဲ့ကိုလည်းပြင်ဆင်ဖွဲ့စည်းလိုက်ပါတယ်ရွေးကောက်ပွဲအတွင်းရှုံးနိမ့်မှုတွေကိုသူ့အပေါ်မှာအများဆုံးတာဝန်ရှိကြောင်းပြောဆိုပြီးပါတီကြီးအကျယ်အဖြစ်ကဗိုလ်ထုနဲ့မှတရားဝင်နှုတ်ထွက်လိုက်တာဖြစ်ပါတယ်ရွေးကောက်ပွဲရှုံးနိမ့်ခဲ့တာကြောင့်သမ္မတမာရီကျောင်းအနေနဲ့သူ့အစိုးရဝန်ကြီးအဖွဲ့ကိုလည်းပြင်ဆင်ဖွဲ့စည်းဖို့ဖြစ်လာခဲ့ပါတယ်ဒုသမ္မတမောက်ချီကိုကိုဝန်ကြီးချုပ်အဖြစ်ပြောင်းလဲခံလိုက်ပြီးသမ္မတပြည်ဖြစ်တဲ့အကြောင်းသမ္မတရုံးကဗုဒ္ဓဟူးနေ့မှာကြေညာပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းယာဒူးကနှုတ်ထွက်သွားခဲ့တဲ့ဝန်ကြီးချုပ်ဂျာယီဟွားနေရာမှာမာချီကိုကအစားထိုးတောင်းယူမှာဖြစ်ပါတယ်ကွန်မန်တန်ပါတီလို့လူသိများကြတဲ့အမျိုးသားရေးပါတီဟာအစဉ်လာအဖြစ်သူတို့အင်အားကောင်းတဲ့မြို့တော်တိုက်ပွဲအပါအဝင်အရေးကြီးတဲ့မြို့ကြီးကိုမြို့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာရှုံးနိမ့်ခဲ့တာဖြစ်ပါတယ်
အမေရိကန်သမ္မတဘရက်အိုဘားမားကမကြာခင်ရောက်လာတော့မယ့်အားလည်းရက်တွေမတိုင်ခင်အီဘိုလာရောဂါတိုက်ဖျက်ရေးအတွက်အရေးပေါ်ရမုံငွေဒေါ်လာ 6.1 ဘီလီယံကိုအတည်ပြုပေးဖို့ကွန်ဂရက်ကိုတိုက်တွန်းလိုက်ပါတယ်။အီဘိုလာကိုငွေကြေးထက်မတုံဆွဲဘဲနဲ့တိုက်လို့မရပါဘူး။အခြားတိုင်းပြည်တွေကိုရှစ်တိုးလှောက်ဆောင်စေခြင်းရင်ကျွန်တော်တို့ကဆက်လက်ဦးဆောင်ရလိမ့်မယ်။ဒါကြောင့်ကျွန်တော်တို့ရဲ့အရေးပေါ်ရမုံငွေကိုတုံဆွဲဖို့လာမယ့်အားလည်းရက်အတွင်းခရီးမသွားခင်ကွန်ဂရက်ကိုတိုက်တွန်းရတာပါ။ဒါဟာကမ္ဘာကိုအမေရိကန်နိုင်ငံသားတွေကပေးမဲ့ကောင်းမြတ်တဲ့ Christmas လက်ဆောင်ပါလို့အိုဘားမားကပြောသွားခဲ့ပါတယ်။ Ebola ကကွယ်ဆေးကိုပထမအဆင့်အဖြစ်စမ်းသပ်ကြည့်ရမှာပြင်ထန်တဲ့ဘေးထွက်ဆိုးကျိုးတွေမတွေ့ရတာဟာစိတ်သက်ကြွစရာသတင်းဖြစ်တယ်လို့ Washington နေကအမျိုးသားကျန်းမာရေးဌာနမှာအင်ကာနေက Mr. Obama ကပြောသွားခဲ့ပါတယ်။တခြားဘယ် Ebola ဆေးကမှဒီထိအောင်မြင်မှုမရခဲ့သေးဘူးလို့လည်းသူကဆက်ပြောသွားပါတယ်။ Mr. Obama ကဆက်ပြောရမှာတော့သတင်းဌာနတွေကတခြားအကြောင်းအရာတွေဖက်ကိုအာရုံစိုက်သွားကြပြီးမယ် Ebola ရောဂါဟာအခုထိအဆုံးမသတ်နိုင်နေတဲ့အပြင်ဒီ Ebola ရောဂါကကွယ်ဆေးဟာတကယ်အလုတ်ဖြစ်မဖြစ်ဆိုတာကိုလည်းအမှားခံချက်မပေးနိုင်နေဘူးလို့ဆိုပါရယ်။ Ebola ကြောင့် Guinea, Liberia နဲ့ Sierra Leone နိုင်ငံတွေမှာလူပေါင်း 9,000 နီးပါးနဲ့အခြားနိုင်ငံကလူအနည်းငယ်သေဆုံးသွားခဲ့ရပါပြီရှင
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ 24 kHz 1239 လိုင်းဒိုမီတာ 25 kHz 1196လိုင်းဒိုမီတာ 32 kHz 9325လိုင်းဒိုမီတာ 57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ 190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ယူကရိန်းနိုင်ငံရဲ့ငွေကြေးဆိုင်ရာအခက်အခဲတွေပြည်လည်ဖို့နိုင်ငံသားကကြွန့်ကျင်သူတွေနဲ့ငွေကြေးကဏ္ဍတွေမှာအစာထိုးခန့်အပ်တာအပါဝင်ရုရှားနယ်စပ်မှာဖြစ်ပေါ်နေတဲ့ခွဲထွေရေးသမားတွေပြဿနာကိုဖြေရှင်းနိုင်ရေးတို့အတွက်ယူကရိန်းလွှတ်တော်ကအနောက်အုပ်စုလွတ်လာတဲ့အစိုးရဖွဲ့ဖို့မဲခွဲဆုံးဖြတ်ပေးလိုက်ပါတယ်
။ Дякую за те, що сформований уряд в цих складних умовах.Певен що разом
ဒေါက်တာကအခုလိုအစိုးရဖွဲ့ကိုအတည်ပြုပေးလိုက်တဲ့အတွက်ကျေးဇူးတင်ကြောင်းတာမောင်းများစွာသောယူကရိန်းပြည်သူတွေမျှော်လင့်ထားတဲ့အတိုင်းသူတို့အနေနဲ့လက်ရှိစိန်ခေါ်မှုတွေကိုကျော်လွှားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းဝန်ကြီးချုပ်ကပြောသွားတာဖြစ်ပါတယ်။ဒါ့အပြင်ယူကရိန်းနိုင်ငံအနေနဲ့တမိုင်းဝင်ခက်ခဲမှုတွေနဲ့ရင်ဆိုင်နေရတဲ့တစ်ချိန်တည်းမှာပဲတမိုင်းဝင်ကြီးမားတဲ့တာဝန်ဝတ္တရားတွေကိုထမ်းဆောင်နေရကြောင်းလည်းပြောပါတယ်။ဒါပေမဲ့သူတို့အနေနဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့တမိုင်းဝင်အခွင့်အရေးကြီးကိုရရှိနေတာကြောင့်ဒီပြဿနာတွေကိုဖြေရှင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းယူကရိန်းဝန်ကြီးချုပ်အာဆန်နီယာချန်ယူကပြောသွားတာဖြစ်ပါတယ်။ယူကရိန်းအစိုးရနဲ့ရုရှားလိုလာတဲ့ခွဲထွေးရေးသဘုံတွေအကြားရှစ်လကြာတိုက်ပွဲတွေဖြစ်ပြီးတဲ့နောက်နှစ်ဖက်အပြစ်ခတ်ရစေးသဘောတူညီချက်ရရှိထားတဲ့အချိန်မှာပဲဝန်ကြီးချုပ်ရာချန်ယူဦးဆောင်တဲ့အစိုးရအစ်စ်ကိုပုံဖော်ဖွဲ့စည်းနေတာဖြစ်ပါတယ်။လွန်ခဲ့တဲ့လအနေငယ်အတွင်းအပြစ်ရကြဖို့ဒုတိယအချိန်မြောက်သဘောတူညီချက်ရထားပေမဲ့လည်းဒွန်းညက်စ်မြို့ကလေစိတ်အနီးမှာအင်္ဂါနေ့ကအမြောက်တွေနဲ့ပြစ်ခတ်မှုတွေထပ်မံဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။
တောင်ကိုရီးယားငါဖန်တင်ပေါ်နှစ်မြုပ်သွားတဲ့ဘာရင်းပင်လယ်ထက်ကအေခဲနေတဲ့ရေပြင်မှာငါဖန်သမား6ယောက်ရဲ့အလောင်းတွေကိုကယ်ဆယ်ရေးလုပ်သားတွေကဆယ်ယူနိုင်ခဲ့ပါရယ်ရုရှားနိုင်ငံအရှေ့ဖက်ကန်ယူရန်နဲ့အတော်ဝေးဝေးမှာတနင်္လာနေ့ကဆိုးရွားတဲ့ရာသီဥတုတန်းကြောင့်ရေရင်ထဲကိုရေတွေဝင်လာပြီးနှစ်မြုပ်သွားခဲ့ရတာလို့ဆိုပါရယ်ခုအချိန်ထိလူ9ယောက်ကိုကယ်တင်နိုင်ခဲ့ပြီးအလောင်း9လောင်းကိုဆယ်ယူနိုင်ခဲ့ပေမယ့်46ယောက်ပျောက်ဆုံးနေဆဲဖြစ်ပါရယ်အနာပိုင်တွေကတော့သူတို့ကိုကယ်တင်ဖို့အချိန်သိမ့်မရှိတော့ဘူးလို့ဆိုပါရယ်ရှာပွေရေးထဲမှာအဲ့ဒီနေရာကိုရောက်နေတဲ့ငါဖန်တင်ပေါ်ငါစင်နဲ့အမေရိကန်ကမ်းဆောင်လေရင်လဲပူပေါင်းပါဝင်ဆောင်ရွက်နေပါတယ် AUS ကဲဆယ်ရေးတင်မောလဲဂျာတာပရီနေမှာရောက်ရှိလာမှာပါနှိမ့်မြုပ်သွားတဲ့ Iron 501ငါဖန်တင်မောဟာတောင်ကိုရီးယားငါဖန်လုပ်ငန်းစာချိုးကုန်ထုတ်လုပ်ငန်းပိုင်ဖြစ်ပြီးလွန်ခဲ့တဲ့35နှစ်ကတည်ဆောက်ခဲ့တာပါနှိမ့်မြုပ်သွားတဲ့ငါဖန်တင်မောထဲမှာဖိလစ်ပိုင်နိုင်ငံသား73ဦးအင်ဒိုနီးရှားနိုင်ငံသား35ဦးတောင်ကိုရီးယားနိုင်ငံသား71ဦးနဲ့ရုရှား2ဦးပါဝင်တယ်လို့ဆိုပါတယ်စာချိုးလုပ်ငန်းကတော့ပုတ်ထူးနေ့ကတွေ့တဲ့အလောင်းတွေဟာအင်ဒိုနီးရှား3ဦးတောင်ကိုရီးယား2ဦးနဲ့ဖိလစ်ပိုင်2ဦးလို့ယူဆကြောင်းပြောပါရရှင
်။မြောက်ကိုရီးယား၊အာဖဂန်နစ္စတန်နဲ့အရှေ့အာဖရိကနိုင်ငံအတော်များများဟာအကျင့်ပြတ်ချစားမှုအဆိုးဝါးဆုံးဖြစ်ပေါ်နေတဲ့နိုင်ငံတွေဖြစ်တယ်လို့ Transparency International နိုင်ငံတကာပွင့်လင်းမြင်သာမှုအဖွဲ့ကနေ့စဉ်ထုတ်ပြန်တဲ့အကျင့်ပြတ်ချစားမှုအခြေပြအစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံပေါင်း195နိုင်ငံပါဝင်တဲ့အဲ့ဒီအကျင့်ပြတ်ချစားမှုအခြေပြဇေယျအရ၃ညကနေ100အထိအကျင့်ပြတ်ချစားတဲ့နိုင်ငံကနေတန်ရှင်းတဲ့အစုအဖြစ်အမှတ်ပေးစနစ်နဲ့ထုတ်ပြန်တာဖြစ်ပါတယ်။နိုင်ငံပေါင်း195နိုင်ငံကိုစီးပွားစုထားတာမှာမြန်မာနိုင်ငံကအဆင့်156မှာရှိနေပြီးမနစ်2013ခုနှစ်ကထုတ်ပြန်တဲ့အစီရင်ခံစာရဲ့ဆိုင်တဆင့်တက်လာတာလည်းဖြစ်ပါတယ်။ဆိုမာလီယာနိုင်ငံကတော့ ဆုံးမှရှိနေပြီးသူ့ထက်ကဆူဒန်နဲ့တောင်ဆူဒန်နိုင်ငံတို့ပါဝင်ပါတယ်။အဲဒီနိုင်ငံတွေနဲ့အတူအောက်ဆုံးအဆင့်၅အတွင်းမှရှိနေတဲ့တခြားနိုင်ငံတွေကတော့မြောက်ကိုရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတို့ဖြစ်ပါတယ်။စကန်ဒီနေးဗီးယားတိုင်းပြည်တွေနဲ့နယူးဇီလန်နိုင်ငံတို့ဟာ2014ခုနှစ်အစီခံစာအရအကျင့်ပြတ်ချဆမှုအ ਨੇ စုံတိုင်းပြည်တွေအဖြစ်ရှိနေကြပါတယ်။အဲဒီထဲမှာဒိမတ်နိုင်ငံဟာ၃နှစ်မြောက်ဇက်တိုက်အဖြစ်နဲ့အသံရှင်းဆုံးနိုင်ငံအဖြစ်နံပါတ်၁နေရာကိုရရှိသွားပါတယ်။
အကျင့်ပြတ်ချဆမှုပပျောက်ရေးအတွဲတရုတ်အစိုးရကအပြင်းအထန်စ조사အားထုတ်နေတဲ့ကြားကအကျင့်ပြတ်ချဆမှုတွေပုံမဆိုးဝါးလာနေတယ်လို့နိုင်ငံတကာပွင့်လင်းမြင်သာမှုအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားတဲ့အပေါ်တရုတ်အစိုးရကကန့်ကွက်လိုက်ပါတယ်တရုတ်နိုင်ငံဟာအရင်နှစ်အစီရင်ခံစာချက်အဆင့်20နှိမ့်ကြပြီးအဆင့်100ကိုရောက်သွားတဲ့အကြောင်း Transparency International နိုင်ငံတကာပွင့်လင်းမြင်သာမှုအဖွဲ့ကပုတ်ထူးနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါသမ္မတရှီကျင်းပင်တက်လာတဲ့2012ခုနှစ်ကစလို့အကျင့်ပြတ်ချဆမှုတွေကို Communist Partyကကဘာတိအပြင်းထန်စ조사လုပ်ဆောင်လာခဲ့တာကြောင့်အခုအစီရင်ခံစာဟာတရုတ်အစိုးရအတွက်အရှက်ရစရာဖြစ်သွားစေပါတယ်။နိုင်ငံတကာပွင့်လင်းမြင်သာမှုအဖွဲ့အနေနဲ့အဖွဲ့ရဲ့ရည်မှန်းချက်နဲ့ဗဲမလိုက်မှုတွေကိုပြန်လည်သုံးသပ်ဖို့လိုအပ်ကြောင်းအစီရင်ခံစာကတွေ့ရှိတဲ့အချက်အလက်တွေပြန်လည်ဆန်းစစ်ဖို့လိုအပ်ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးဟွာချောင်ရင်းကပြောပါရရှင်။
ပြည်ထောင်စုရအနေနဲ့ပထမကမ္ဘာစစ်တုန်းကတင်နေတဲ့အကျွေးတွေအားလုံးကိုလာမယ့်နှစ်ဦးရာသီမှာပြန်ဆက်သွားတော့မယ်လို့ဗန်နရေးဝန်ကြီး George Osborne ကပြောပါတယ်2015ခုနှစ်မတ်လ9ရက်နေ့မှာစစ်ကျွေးလို့ခေါ်တဲ့ကျန်နေတဲ့အကျွေးဒေါ်လာ3ဘီလီယံကိုပြန်ဆက်သွားမယ်အကြောင်းဗန်နရေးဝန်ကြီးကပုံထုံးနေမှာပြောကြားလိုက်တာပါအဲ့ဒီအကျွေးတွေကိုတော့အာမခံစာချုပ်အဖြစ်နဲ့လူတချို့ထံမှရှိနေတယ်လို့ဗန်နရေးဝန်ကြီး Osborne ကပြောပါတယ်အကျွေးတွေပြန်ရဖို့အတွက်အဲ့ဒီအာမခံစာချုပ်ကန်ဆောင်ထားသူတွေအနေနဲ့သူတို့အကျွေးအာမခံစာရွက်တွေကိုတင်ပြကြရမှာဖြစ်တယ်လို့ဆိုပါတယ်အတုံးလုံးတက်တာနေတဲ့အတွက်အစိုးရအနေနဲ့ဒါကိုအခွင့်ကောင်းယူပြီးအမကန်စာချုပ်တချို့ကိုအခုအချိန်မှာပြန်ပေးကောင်းပေးမှာဖြစ်တဲ့အကြောင်းလည်းသူကပြောပါတယ်တချို့အမကန်စာချုပ်တွေကို18ရာစုနှစ်ခရဲကထုတ်ပေးခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားအစိုးရခေါင်းဆောင်ကင်ဂျွန်ဦးရဲ့နာမည်ကိုနိုင်ငံသားတွေအသုံးပြုခြင်းကအစိုးရကနေပိတ်ပင်တားဆီးလိုက်ပါတယ်ဒါဟာမြောက်ကိုရီးယားခေါင်းဆောင်နဲ့ကင်မီသားစုအပေါ်ပုဂ္ဂိုလ်ရေးကိုယ်ွယ်မှုကြီးထွားလာအောင်မြောက်ကိုရီးယားအစိုးရကကြိုးပမ်းဆောင်ရွက်မှုတွေကနောက်ဆုံးတစ်ခုလည်းဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံကိုသူတို့မိသားစုက30ဆက်တိုက်အုပ်ချုပ်လာခဲ့တာဖြစ်ပါတယ်။ခေါင်းဆောင်ကင်ဂျွန်ဦးရဲ့နာမည်သူရှိသူတွေအနေနဲ့သူတို့နာမည်တွေကိုပြောင်းပြစ်ကြဖို့နဲ့အဲ့ဒီနာမည်တွေမွေးစင်းအစ်စ်လောက်ဖွင့်သူတွေကိုလည်းလက်မခံပယ်ချဖို့အစိုးရကညွှန်ကြားချက်ထုတ်ထားတယ်လို့ဆိုပါတယ
်။ထိတ်တရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့နန်းလောင်တို့ညင်ညာပေးခဲ့တာပါရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာ bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်။မြန်မာနိုင်ငံမှာအမြဲတမ်းနေထိုင်ခွင့် PR စနစ်ကိုလာမယ့်ဒီဇင်ဘာလကုန်ပိုင်းကနေစတင်ပြီးရှောက်ထားနိုင်ပါပြီ။မြန်မာနိုင်ငံမှာလာရောက်အလုပ်လုပ်ကြိုင်မဲ့နိုင်ငံခြားသားတွေအပြင်မြန်မာနိုင်ငံသားဟောင်းတွေပါအများအနေထိုင်ခွင့်အတွက်ရှောက်ထားနိုင်မှာဖြစ်တယ်လို့လွှဲမှုကြီးချက်ရင်းနဲ့ပြည်သူ့အင်အားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါပေမဲ့အမည်မဲ့စီးရင်ဝင်သူတွေတခြားနိုင်ငံတစ်ခုမှနိုင်ငံရေးခေါ်လွန်ခွင့်ရရှိထားသူတွေနဲ့ပြစ်မှုကျူးလွန်ထားသူတွေကိုတော့လက်ခံမှာမဟုတ်ဘူးလို့လည်းလာဝကကထုတ်ပြန်ထားပါတယ်။အပြည့်အစုံကိုမတ်သိန်ကြီးလင်းကပြောပြပေးပါအောင်ရှင်။
အမြဲတမ်းနေထိုင်ခွင့် 9 နှစ်သက်တမ်းရရှိနိုင်မယ့် PR စနစ်ကိုနိုင်ငံသားတွေအနေနဲ့2014ခုနှစ်ဒီဇင်ဘာလ29ရက်နေ့ကစပြီးရှောက်ထားနိုင်ပါပြီ။တိုင်းပြည်အတွက်လိုအပ်တဲ့အသိပညာရှင်အတတ်ပညာရှင်တွေစီးပွားရေးရင်းနှီးမြှုပ်နှံလိုသူတွေအပြင်မြန်မာနိုင်ငံသားဟောင်းနေတဲ့သူတို့ရဲ့မိသားစုတွေကိုအမှတ်ပေးစနစ်နဲ့ရွေးချယ်မယ်အကြောင်းဒီနေ့ဒီဇင်ဘာလ3ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအနေနဲ့သတင်းထုတ်ပြန်လိုက်တာပါ။ဘလို့လူမျိုးတွေကအမြဲနေထိုင်ခွင့်ရှောက်ထားနိုင်မလဲဆိုတာကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးမမောင်တန်းကရှင်းပြပါဗျ
။တော့ရှောက်ခွင့်ရှိတဲ့လူကတော့ကိုယ်ကဒုက္ခသည်အဖြစ်ခံယူကြတာတတ်မှတ်ချင်းခံရသူမဟုတ်ဘူး။နောက်တစ်ခါနိုင်ငံရေးခေါ်လုံခွင့်ဟုတ်လားယူထားတဲ့လူမဟုတ်ဘူး။ပြီးတော့ပြည်ရင်းပြည်ပနဲ့နိုင်ငံတကာပြည်မှုမတန်းစီရင်ဝင်သူမဟုတ်ဘူး။ပြီးတော့ကျန်းမာရေးကောင်းမွန်ကြောင်းနဲ့ကုသရေးကကင်းရှင်းကြောင်းသက်ဆိုင်ရာနိုင်ငံကနေပြီးတော့တရားဝင်ထောက်ခံချက်မူရင်းတင်ပြနိုင်တဲ့လူပြီးတော့မှမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားလိုက်လာပြီးတော့နိုင်ငံရဲ့အကျိုးစီးပွားအတွက်အလေးထားလို့သူပံ့ပိုးကူညီဆောင်ရွက်မဲ့လူဖြစ်ကြောင်းဝန်ခံချက်ပေးနိုင်တယ်လူအကောင့်တွေပုံမှုဘိုလ်ကော်မတီကအကြောင်းကြားတဲ့ခါမှာရှောက်ထားသူကိုယ်တိုင်လာရောက်ပြီးတော့စစ်ဆေးခံနိုင်တယ်လူနော်နောက်အမြဲနေထိုင်ခွင့်ရရှိလို့ရှိရင်ပြည်တွင်းမှာလုပ်ကိုင်တဲ့လုပ်ငန်းမျိုးစားလိုက်တည်စေဥပဒေနည်းဥပဒေစီမံညွှန်ကြားချက်တွေနဲ့အညီအခွန်ထမ်းဆောင်နိုင်တယ်
ဒါပြင်အခြေအနေအရရကြောင့်အခြားနိုင်ငံမှာဒုက္ခသည်အဖြစ်ခံယူဘူးတဲ့မြန်မာနိုင်ငံသားဟောင်းနေအနေနဲ့လက်ရှိမှာဒုက္ခသည်မဖြစ်တော့ဘူးဆိုရင်တော့အမြဲနေထိုင်ခွင့်ရှောက်ထားနိုင်ပေမဲ့လည်းအမြင့်မဲစီးရင်ဝင်ခဲ့ရင်တော့ရှောက်ထားခွင့်မရှိဘူးလို့လူဝင်မှုကြီးကြပ်ရေးကတာဝန်ရှိသူတွေကပြောပါဗျာ။အမြဲတမ်းနေထိုင်ခွင့်ပေးဖို့ရွေးချယ်မဲ့ဗုဒ္ဓအဖွဲ့မှာတော့သက်ဆိုင်ရာဝန်ကြီးဌာနကအရာရှိတွေအပြင်လိုအပ်ချက်အရခေါ်ယူမဲ့ပညာရှင်တွေကိုရွေးချယ်ဖို့ပြင်ပအသင်းဖွဲ့တွေဖြစ်တဲ့အင်ဂျင်နီယာအသင်း၊ဆရာဝန်အသင်းအစရှိတဲ့အသင်းကတာဝန်ရှိသူတွေကိုလည်းဗုဒ္ဓအဖွဲ့မှာထည့်သွင်းသွားမှာဖြစ်ပါတယ်။ဗုဒ္ဓအဖွဲ့ကနေဘလို့အမှတ်ပေးပြီးရွေးချယ်မလဲဆိုတာကိုတော့ဦးမမောင်တန်းကအခုလိုပြောဆိုပါတယ်
။ဒီမှာပြင်ရင်းနှီးမြှုပ်နှံတဲ့ဥစ္စာဒေါ်လာ5သန်းကိုကျွန်တော်တို့ကဟုတ်လားနှမှတ်ထားတယ်ဆိုလို့ရှိရင်7သန်းသမားက7မှာဖြစ်မှာပေါ့35အသန်းသမားကဟုတ်လား6မှာဖြစ်မှာပေါ့ဒီလိုမျိုးသူ့အနေနဲ့သူသွားမှာပေါ့အဲအဲ့လိုပုံစံမျိုးနဲ့ကျွန်တော်ခုနောက်တစ်ခုကခုနကကျွန်တော်ပြောတဲ့ပညာရှင်ဆိုတဲ့ခါမှာလည်းဒီလိုပါပဲကျွမ်းကျင်ပညာရှင်အနေနဲ့ကျွန်တော်ပေးတဲ့ဥစ္စာမှာအင်ဂျင်နီယာချင်းတူရင်ဟုတ်လား तू ကမတ်စတာဒီဂရီရထားတယ် तू ကတော့ခုနကလိုဒေါက်ထရိတ်ရထားတယ်အပြီးလို့ရှိရင်ဒေါက်ထရိတ်ရတဲ့အပြင်ကို तू ကတခုမဟုတ်တမင်ဟာတွေပါရတယ်အဲဒီလိုဟာမျိုးတွေပေါ်မှာကျွန်တော်မူတည်ပြီးတော့သက်ဆိုင်ရာကိုနည်းနည်းဒါတော့အမပီးစီမင်းဆွဲပါဆွဲပြီးတော့အဲ့ဒီဥစ္စာတော့အမြဲတမ်းပြောင်းလဲလှုပ်လှုပ်ပြီးတော့ဆွဲသွားမှာပ
ါမြန်မာနိုင်ငံသားဟောင်းနေရှောက်ပိုင်ခွင့်ရှိတဲ့ဒီအမြဲနေထိုင်ခွင့်မှာသူတို့ရဲ့မိသားစုတွေကိုလည်းခေါ်ထားနိုင်ပေမဲ့မိသားစုဝင်တွေကတော့ပုံမှန်နိုင်ငံသားတွေရဲ့စီမင်းစီကံတိုင်နေကြရမယ်လို့လာဝကကတာဝန်ရှိသူတွေကပြောပါတယ
်ဥပမာအဖြစ်ကျွန်တော်တို့မြန်မာနိုင်ငံသားနဲ့အိမ်အောင်ကြနေတယ်ဟုတ်လားနိုင်ငံသားနောက်တခါသူတို့ကနေပြီးတော့မွေးတယ်ကိုနိုင်ငံသားခံထားတဲ့နိုင်ငံသားသမီးတွေဟိုတမဲသူကကျွန်တော်တို့မြန်မာနိုင်ငံသားတော့မခံဘူးเนาะဟိုဘက်နိုင်ငံသားခံယူထားတယ်အဲ့လိုလူမျိုးတွေအဲ့ဒါတွေရှောက်ပိုင်ကိုရှိတယ်လို့ကျွန်တော်ဆိုလိုတာဒါပေမဲ့ဂျန်တဲ့ဥစ္စာတော့ဂျန်တဲ့နိုင်ငံသားတွေအတိုင်းပဲသူကဟိုဟာကတော့ကလို့ပေါ့เนาะစတေဂျီတွေဟိုနေနေရတော့ပေးနေရ
အမြဲတမ်းနေထိုင်ခွင့်ရမယ့်နိုင်ငံသားတွေအနေနဲ့အစိုးရဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်ခွင့်မရှိသလိုရွေးကောက်ပွဲတွေမှာလည်းမဲပေးခွင့်ကိုယ်စားလှယ်အဖြစ်ဝင်ရောက်ခွင့်မရှိပါဘူး။နိုင်ငံတော်လုံခြုံရေးနဲ့အမျိုးသားအကျိုးစီးပွားမထိခိုက်စေဖို့အသေးစားနဲ့အလက်စားလုပ်ငန်းတွေမထိခိုက်စေဖို့အဓိကဦးစားပေးပြီးရေးဆွဲထားတဲ့အမြဲတမ်းနေထိုင်ခွင့်နည်းဥပဒေနဲ့ PR အမြဲနေထိုင်ခွင့်လျှောက်ထားဖို့လိုအပ်ချက်တွေကိုတော့ဒီဇင်ဘာလ5ရက်နေ့ကစပြီးလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာစတင်ဖတ်ရှုလေ့လာနိုင်မှာဖြစ်ပါတယ်ရှင်။
မတင်ခီလင်းပြောပြပေးခဲ့တာမှာအခုကတော့အမျိုးသမီးတွေလက်ထပ်ထိမ်းများတာကိုဥပဒေနဲ့ထိန်းချုပ်မယ်ဆိုတဲ့အပေါ်မှာရှုမြင်ချက်တွေကိုစုစည်းတင်ပြပေးမှာပါမျိုးဆောင်ဥပဒေဒီတဲ့ကတစ်ခုဖြစ်တဲ့မြန်မာဗုဒ္ဓဘာသာဝင်မိမများအထူးထိမ်းများလက်ထပ်ခြင်းဆိုင်ရာဥပဒေချမ်းကိုဒီကနေ့အစိုးရပိုင်းသတင်းစာတွေမှာပြည်သူတွေလေ့လာဖို့ဆိုပြီးတော့ဖော်ပြလာပါတယ်ဒီဥပဒေဟာဆိုရင်လူခွင့်ရေးရှုထောင့်အရာရောဥပဒေရှုထောင့်အရာရောကြည့်မယ်ဆိုရင်ဗုဒ္ဓဘာသာအမျိုးသမီးတွေအတွက်ပဲတည်ထောင်ကာကွယ်ပေးထားပြီးတော့တခြားဘာသာဝင်အမျိုးသမီးတွေအတွက်လစ်လျူရှုထားသလိုဖြစ်နေတယ်လို့ဥပဒေပညာရှင်တွေနဲ့လူ့အခွင့်အရေးသမားတွေကထောက်ပြချပါတယ်။ထွက်ရှိလာတဲ့ဥပဒေမူကြမ်းအပေါ်မှာဘလို့ရှုမြင်မှုတွေရှိနေသလဲဆိုတာကိုတော့ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
။မျိုးဆောင်ဥပဒေတွေကတတိယမြောက်တစ်ခုဖြစ်တဲ့မြန်မာဗုဒ္ဓဘာသာဝင်မိမများအထူးတင်မဲ့ခြင်းဆိုင်ရာဥပဒေဂျန်းကိုပြည်သူကလေ့လာနိုင်အောင်ဆိုပြီးတော့အစိုးရသတင်းစာတွေကတစဉ်ချပြလာတာပါ။ဒီဥပဒေမူကြမ်းထွက်ပေါ်လာပြီးပြီးချင်းမှာပဲဥပဒေရှုထောင့်အရာရောလူခွင့်ရေးရှုထောင့်နေမှာမှာအာဏာချက်တွေရှိတယ်လို့ဥပဒေပညာရှင်တွေကထောက်ပြပြောဆိုကြပါတယ်မြန်မာဗုဒ္ဓဘာသာဝင်မိမများအထူးတင်မဲ့ခြင်းဆိုင်ရာဥပဒေဂျန်းဟာဗုဒ္ဓဘာသာအမျိုးသမီးတွေအတွက်ပဲတည်တဲ့အကောက်အွယ်ပေးမဲ့သဘောဖြစ်နေပြီးတော့မြန်မာနိုင်ငံမှာနေထိုင်တဲ့အခြားဘာသာဝင်အမျိုးသမီးတွေအတွက်အကောက်အွယ်ပေးမှုမျိုးမရှိတာဟာဥပဒေတရက်ဖြစ်လာဖို့အာဏာချက်ဖြစ်တယ်လို့ဥပဒေပညာရှင်ဦးကိုနီကထောက်ပြပြောဆိုပါတယ
်အခုလက်ရှိအဒီဗုဒ္ဓဘာသာမိမများအထူးထိမ်းမြှားခြင်းဆိုင်ရာဥပဒေဂျန်းတွေတော်တော်လေးမမျှမတဖြစ်နေတာကိုတွေ့ရတယ်ဘယ်လိုမှမမှတ်ဖြစ်တာလို့ဆိုတော့ကျွန်တော်တို့ဗမာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ပေးတဲ့နိုင်ငံဖြစ်တဲ့ဖွဲ့စည်းပုံအခြေအဥပဒေပုံမှန်362နဲ့363မှာဗုဒ္ဓဘာသာအပြင်နောက်ထပ်အစ္စလာမ်ဘာသာခရစ်ယာန်ဘာသာဟိန္ဒူဘာသာစတဲ့ဘာသာကြီး၃ရပ်ရှိတယ်ဆိုတော့လည်းအပြစ်မှပြုထားတယ်အဲ့တော့အဲ့ဒီလိုမျိုးဘာသာအလုံးကိုအပြစ်မှပြုပြီးလွတ်လပ်လပ်လပ်ကိုယ်ပိုင်ခွင့်ပြုထားတဲ့အခြေအနေမှာအခုဗုဒ္ဓဘာသာမိမတွေကိုပဲအထူးကာကွယ်ပေးမယ်ဆိုရင်တရားဖတ်မလားစဉ်းစားရပါမယ်ဗမာနိုင်ငံမှာဗုဒ္ဓဘာသာကိုးကွယ်သောမိမ္မာများအပြင်အစ္စလာမ်ဘာသာကိုးကွယ်သောနိုင်ငံသားမိမ္မာများခရစ်ယာန်ဘာသာကိုးကွယ်သောနိုင်ငံသားမိမ္မာများနဲ့ဟိန္ဒူဘာသာကိုးကွယ်သောနိုင်ငံသားမိမ္မာတွေရှိသေးတယ
်လူခွင့်ယေရှုတော်ကကြည့်မယ်ဆိုရင်လည်းမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတွေအတွက်ပဲကွက်ပြီးတော့ပြတ်ထန်းပေးတဲ့သဘောဖြစ်နေလို့အခြားအမျိုးသမီးတွေနဲ့မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတွေကြားခွဲခြားဆက်ဆံတဲ့နေရာတည်ရဲ့လို့ရှိမိနေတဲ့အကြောင်း Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကပြောပါတယ
်ဒီလိုမျိုးလောက်ဆောင်တာဟာကျွန်တော်တို့ဘာကြောင့်မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတွေကိုပဲအဓိကဦးစားပေး
လောက်ဆောင်တာလဲဆိုရအချက်ပါ။ဒါကြောင့်လည်းဒီလိုမျိုးဖြစ်တဲ့ကိစ္စကကျွန်တော်တို့ဘုရားဘာသာအမျိုးသမီးမှမဟုတ်ပါဘူး။တခြားဘုရားဘာသာမဟုတ်တော့အမျိုးသမီးလည်းခံစားရတယ်။ဘာသာပွဲမှာမဟုတ်ဘဲနဲ့ဘာသာတူချင်းပေါင်းလဲဒါမျိုးလောက်ဆောင်မှုကြီးကျွန်တော်တို့အကျန်းဖက်မှုကြီးကြုံတွေ့ရတဲ့အတွက်ဒီကုတီချက်ကောင်းပေမဲ့ဒီလိုမျိုးမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတို့ပဲအဓိကထားလှုပ်ဆောင်ခြင်းကအမျိုးသမီးအကြားမှာထပ်မံပြီးတော့ခွဲခြားမှုတွေဖြစ်သွားသလိုအမျိုးသမီးအားလုံးကိုလွှမ်းခြုံပြီးတော့ကာကွယ်ပေးနိုင်တဲ့အရာမျိုးမဖြစ်ပါဘူ
းမျိုးဆောင်ဥပဒေတွေကတခုဖြစ်တဲ့ဒီဥပဒေကိုတပတ်ကဝေဖန်နေပေမဲ့လည်းဒီဥပဒေမူကြမ်းအစပြုဖို့စ조사ခဲ့တဲ့အမျိုးဘာသာသဏ္ဍာန်စောင့်ရှောက်ရေးအဖွဲ့မဘာသာရေးပညာရေးတာဝန်ခံငါးချက်မြန်ဆရာတော်ဒေါက်တာဓမ္မပီယာကတော့
ကိုယ်ဘာသာတည်တည်ကိုကံကွယ်တဲ့အနေနဲ့တရားဖုံးလို့တဲ့ဘာသာရေးကောင်းဆောင်နေနဲ့မေးပြီးပါပြီသူတို့လည်းဒါကတော့ကိုယ်ဘာသာကိုစောင့်ရှောက်တာကတော့ဒါဘာမှပြောစရာမလိုပါဘူးပေါ့ခုနလိုမတရားသဖြင့်ဟောဖြစ်တာသူတိုက်ခိုက်တာသူဘာတွေဒါသူကပြောတာအဲ့တော့ဥပဒေပညာရှင်တွေပြန်ကြည့်ရင်တခြားဘာသာတွေကရှိပြီးသားဖြစ်တဲ့အတွက်ကြောင့်ဒါကလိုနေတဲ့ဘာသာတွေလောက်ရတယ်လို့အဲ့ဒါဆိုမျှတာတယ်လို့ဘုန်းတော်တို့မြင်တယ်လေ
မြန်မာဗုဒ္ဓဘာသာဝင်မိမများအထူးတမန်ကြီးဆန်ရဥရီမူကျန်းဟာဥရီတရက်အဖြစ်လွတ်တော်ကအတည်ပြုလိုက်ပြီးဆိုရင်အရင်ကရှိခဲ့တဲ့1954ဗုဒ္ဓဘာသာဝင်မိမများအထူးတမန်ကြီးနဲ့အမွေဆက်ခံမှုဆန်ရအဥပဒေကိုဖျက်သိမ်းပြီးတော့ဒီဥပဒေနဲ့အစားထိုးမှလည်းဖြစ်ပါတယ်ဒီဥပဒေပြဋ္ဌာန်းရတဲ့ရည်ရွယ်ချက်ကတော့မြန်မာဗုဒ္ဓဘာသာဝင်မိမတွေနဲ့ဗုဒ္ဓဘာသာမဟုတ်တဲ့ယောက်ျားတွေထိမ်းမြတဲ့အခါကွာရှင်းတဲ့အခါအမွေဆက်ခံတဲ့အခါသားသမီးတွေထိမ့်သိမ့်တဲ့အခါတွေမှာမြန်မာမိမတွေဘက်ကနစ်နာမှုမရှိအောင်ပြဋ္ဌာန်းတာလို့လည်းဏိဒမ်းမှာဖော်ပြထားပါတယ်မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတွေကိုလွတ်လွတ်လပ်လပ်ဗုဒ္ဓဘာသာကိုးကွယ်တာကိုသူ့ရဲ့ဘာသာကြားအမျိုးသားကနှောက်ယှက်မယ်ဆိုရင်ထောင်ဒဏ်6လနဲ့ငွေဒဏ်ချက်5သိန်းပြီးတော့ဗုဒ္ဓဘာသာအမျိုးသမီးကိုဘာသာပြောင်းခိုင်းမယ်ဆိုရင်ထောင်ဒဏ်3နှစ်တိချနိုင်တယ်ဆိုပြီးတော့လေဒီဥပဒေမူကြမ်းမှာပါရှိနေပါတယ်။ဒါပြင်ဘာသာမတူတဲ့အခြားဘာသာဝင်အမျိုးသားတယောက်ကဗုဒ္ဓဘာသာဝင်မိန်းကလေးတယောက်ကိုလက်ထပ်မယ်ဆိုရင်မြို့နယ်ထွေထွေအုပ်ချုပ်ရေးရာရှိစီမှာမှတ်ပုံတင်ရမှာလည်းဖြစ်ပါတယ်။ဒီသမလာတရက်နေ့ကစပြီးတော့မျိုးဆောင်ဥပဒေထဲမှာပါရှိတဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းပြီးတော့လူ့ရေးထိန်းသိမ်းခြင်းဆိုင်ရာဥပဒေမူကြမ်းဒီကနေ့မှာဆိုရင်မြန်မာဗုဒ္ဓဘာသာဝင်မိမများအထူးတမန်ခြင်းဆိုင်ရာဥပဒေကြမ်းကိုဖော်ပြလာတာပါမနေ့ပြန်မှာဆိုရင်တော့တလင်တမားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေမူကြမ်းကိုချပြတ်မှာဖြစ်တယ်လို့လည်းအစိုးရပိုင်းသတင်းစာတွေမှာဖော်ပြထားပါတယ်ခင
်ဗျဒါကတော့ရန်ကုန်ခြေဆိုင် VOA သတင်းတော်ကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွက်မြန်မာဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲ
FUA လို့ခေါ်တဲ့ Federal ပြည်ထောင်စုတပ်မတော်ဖွဲ့စည်းရေးကိုတိုင်းရင်းသားအင်အားစုတွေကတင်ပြတောင်းဆိုနေကြပါတယ်။ဒါကိုအစိုးရရဲ့ညီညာရေးအကျိုးဆောင်တွေကလက်ခံဆွေးနွေးမယ်လို့ဆိုပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ကတော့လုံးဝလက်မခံနိုင်ဘူးလို့ညှင်းဆန်ထားပါတယ်။ Federal ပြည်ထောင်စုတပ်မတော်တည်ထောင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်ထောင်စုညီညာရေးအပြစ်ခတ်ရစရေးကိစ္စဟာအခက်အခဲတွေကြုံနေရပါတယ်။ဒီကိစ္စကိုဘယ်လိုဖြေရှင်းရမလဲဆိုတာအခုလာမယ့်စနေညတရက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax number 2323925992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တရက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့ပေးပို့နိုင်ကြပါရစေခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်ကြပါလား
။လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရဲ့ရှင်။ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့စနေနေ့ည9:00မတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ပြောပါရစေရှင်။အခုကတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးပါပါ။ဟောင်ကောင်မှာဖြစ်နေတဲ့ကျောင်းသားဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးအမေရိကန်ဆိုရအနေနဲ့ပိုပြီးဖိအားပေးကူညီမှုတွေလှုံ့ဆော်တင်တယ်လို့Democratic အထက်လွှတ်တော်အမရှာရော့တ်ဘရောင်းကပြောကြားလိုက်ပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ကပိုပြီးပြတ်သားတဲ့အရေးယူမှုတွေလုပ်မယ်လို့ကြေညာခဲ့ပေမဲ့ကျောင်းသားတွေဘက်ကအလျှော့မပေးဘူးလို့ပြောကြားနေကြချိန်မှာအထက်လွှတ်တော်အမဘရောင်းကအခုလိုတိုက်တွန်းခဲ့တာပါ။ VOA နိုင်ငံခြားရေးရာဌာနသတင်းတောက် Scott Stans ရဲ့သတင်းကိုဦးသန်းလွင်ထွန်းကပြောပြပေးပါအောင်ရှင်။
ဟောင်ကောင်ရဲတပ်ဖွဲ့ကဒီတဲ့ပိုပြီးပြတ်သားတဲ့အရေးယူချိန်မုံမှုတွေလုပ်တော့မယ်လို့ချင်းချောက်ပြီးကျောင်းသားတွေဘက်ကလည်းအလျှော့မပေးဘူးလို့ပြောဆိုနေကြချိန်မှာအမေရိကန်အထက်လွှတ်တော်အမတ်ရှာရော့တ်ဘရောင်းကသမ္မတဥပမာအစိုးရကိုဒီအရေးမှာပိုပြီးပြတ်သားတာဆောင်ရွက်တင်တယ်လို့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံဟာအီရန်နိုင်ငံမှလိုပဲပြည်သူတွေကိုမဲပေးခွင့်ပေးပေမဲ့စိတ်ကြိုက်ခေါင်းဆောင်ကိုမဟုတ်ဘဲအပေါ်ကရွေးချယ်ပေးထားတဲ့သူကိုပဲမဲပေးခွင့်ရမယ်ဒီမိုကရေစီဆိုတဲ့ပုံစံမျိုးကျင့်သုံးနေတာဖြစ်တယ်လို့ဆိုတဲ့ဗြိတိရှ်ဟောင်ကောင်အုပ်ချုပ်ရေးမှူးဟောင်းခရစ်ပက်တန်ရဲ့ပြောစကားအတိုင်းဖြစ်နေပြီလို့အမေရိကန်လွှတ်တော်တရုတ်နိုင်ငံရေးရာကော်မတီခေါင်းဆောင်အထက်လွှတ်တော်အမတ်ရှာရော့ဘရောင်းကပြောပါတယ
်ဒါဒီမိုကရေစီစနစ်မဟုတ်ပါဘူးဟောင်ကောင်ပြည်သူတွေအနေနဲ့ဒီရေးကိုပြည်ပြည်မို့နောက်ထပ်စောင့်ဆိုင်းနေစရာမလိုလို့ခရစ်ပက်တန်ပြောတဲ့အတိုင်းကျွန်တော်တို့ဘက်ကလည်းထပ်ပြီးစောင့်ကြည့်နေစရာမလိုတော့ပါဘူး
အမေရိကန်နိုင်ငံသားကြီးဌာနကတော့ထိန်းသိမ်းသိမ်းသိမ်းလှုပ်ကြဖို့နဲ့ညှိနှိုင်းကြဖို့ပဲတိုက်တွန်းထားပါတယ်။အမေရိကန်အစိုးရဟာတရုတ်နိုင်ငံရဲ့ကြီးထွားလာမှုကိုကင်တွယ်နိုင်ရေးမှာစီကံတကြနဲ့ထိန်းသိမ်းမှုတွေဖြစ်လာပါလိမ့်မယ်လို့မျှော်လင့်ချက်ထားခဲ့တာဟာမှားယွင်းခဲ့တယ်လို့အထက်လွှတ်တော်အမတ် Brown ကပြောပါတယ
်။အမေရိကန် website ကိုပိတ်ပင်စင်စါဖြတ်ပြီးတက်မှာတော့တရုတ်နည်းပညာကုမ္ပဏီတွေကအမေရိကန်ဈေးကွက်တွေမှာဝင်ပြီးဘီလီယံနဲ့ချီအမျက်ထုတ်နေတာသီးခံစရာမဟုတ်တော့ပါဘူး။လူခွေရေးအကြောင်းဟန်ဆောင်ပြောပြီးနိုင်ငံရေးကျင်းသားတွေမလွတ်ဖက်ထားတာ lower base scan တွေမပိတ်ဖက်ထားတာအလုပ်သမားခွင့်ရေးတန်းသားလူနည်းစုခွင့်ရေးချွတ်ပေါက်နေတာတွေဟာသီးခံစရာမဟုတ်တော့ပါဘူ
း။ဟောင်ကောင်ကျောင်းသားလှုပ်ရှားမှုရဲ့ခေါင်းဆောင်တချို့ကတော့ရဲတပ်ဖွဲ့ရဲ့နောက်ထပ်အကြမ်းဖက်မှုတွေရဲ့အန္တရာယ်ကိုစိုးရိမ်တဲ့အတွက်အလျှော့ပေးဖို့ဆုံးဖြတ်ခဲ့ပါတယ်
။အာဏာကိုရဲတပ်ဖွဲ့နံပါတ်တုပ်တွေတုံးပြီးထိမ့်သိမ်းထားမယ်ဆိုတဲ့အစိုးရဟာပြောလို့နားဝယ်မယ့်အစိုးရမျိုးမဟုတ်ပါဘူး။ကျွန်တော်တို့ရဲ့မူလယဉ်မှန်းချက်ဟာငင်းချမ်းရေးနဲ့ချစ်ကြည်ရေးပဲဖြစ်တာမို့ဆန္ဒပြကြောင်းသားတွေရဲ့လုံခြုံရေးကိုရှေ့ရှုပြီးကျွန်တော်တို့သုံးဦးစလုံးကအခုအချိန်မှာအလျှော့ပေးပြီးဆန္ဒပြသူတွေနောက်ဆုတ်ပေးဖို့တိုက်တွန်းပါတယ်
။ဒါမှလည်းဆန္ဒပြနေသူကြောင်းသားတွေကတော့အခုအချိန်မှာလျှော့ပေးလိုက်ရင်အခွင့်အရေးတွေလုံးဝဆုံးရှုံးသွားတော့မှာဖြစ်တယ်လို့ဆိုပါတ
ယ်။အခုဒီချိန်မှာအလျှော့ပေးလိုက်ရင်နောက်တစ်ချိန်မှာလည်းတကယ်စစ်မှန်တဲ့ရွေးကောက်ပွဲတွေဖြစ်လာဖို့တောင်းဆိုလို့ရနိုင်တော့မှာမဟုတ်ပါဘူး။လုံးဝဆုံးရှုံးသွားတော့မှာပါ။
ဒါကြောင့်ပဲအမေရိကန်အထက်လွှတ်တော်အမတ်ရှာလော့တ်ဘရောင်းကအမေရိကန်အနေနဲ့ပီကင်းအစိုးရအပေါ်ပုံပြီးဖိအားပေးဖို့လိုအပ်နေပါပြီလို့ပြောကြားခဲ့ခြင်းဖြစ်ပါတယ်ခင်ဗျာ
။ဦးတန်းလွင်ထွန်းပြောပြပေးခဲ့တာပါရှင်။အခုကတော့ကိုရီးယားကျွန်းဆက်အရေးကိုတင်ပြပေးမှာပါ။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးရဲစီရေးလေ့ကျင့်နေဆိုရင်ပဲမြောက်ကိုရီးယားနိုင်ငံကလည်းနျူကလ িয়ার လက်နက်စမ်းသပ်ပစ်လွတ်မယ်လို့ချင်းချောက်လိုက်ပါတယ်။ဒါကြောင့်ကိုရီးယားကျွန်းဆက်မှာနောက်ထပ်တင်းမာမှုဖြစ်ရတဲ့သတင်းပတ်လို့ပြောရမှာပါ။အမေရိကန်စစ်ဖက်တာဝန်ရှိသူတွေကတော့ဒီစီးရေးပူးတဲ့လေ့ကျင့်မှုတွေကမြောက်ကိုရီးယားဘက်ကချင်းချောက်မှုတွေကိုတုံ့ပြန်ဖို့မဟုတ်တဲ့အကြောင်းတောင်ကိုရီးယားကမ်းခြေခွန်ချန်းလီတက်စခန်းကိုတွားရောက်ခဲ့တဲ့ VOA သတင်းတောက် Brian Perrin ကသတင်းပေးပို့လာပါတယ်။မက်ခွာညိုကပြောပြပေးမှာပါရှင်။
Max Tanda လို့အမည်ပေးထားတဲ့တပတ်တာပူရစီရေးလေ့ကျင့်မှုမှာတောင်ကိုရီးယားနဲ့အမေရိကန်စစ်အခြေစိုက်စခန်းကပူးပေါင်းလာတဲ့လေယာဉ်တွေအပါအဝင်တိုက်လေယာဉ်အစဉ်80ပါဝင်ပြီးလေကြောင်းရောဒုံးကျည်နယ်ပါတိုက်ခိုက်မှုတွေကိုခုခံကာကွယ်နည်းတွေလေ့ကျင့်နေကြတာပါဒီလိုကြီးမားကျယ်ပြန့်လာတဲ့ပူရစီရေးလေ့ကျင့်မှုဟာတချို့အဓိကကြားတဲ့စီမံခန့်ခွဲမှုတွေနဲ့ပြောဆိုဆက်သွယ်ရေးပိုင်းမှာအခက်အခဲတချို့ရှိပါတယ်ဒီလိုကြီးမားကျယ်ပြန့်လာတဲ့ပူရစီရေးလေ့ကျင့်မှုမှာတချို့အဓိကကြတဲ့စီမံခန့်ခွဲမှုတွေနဲ့ပြောဆိုဆက်ဆံရေးပိုင်းမှာအခက်အခဲတချို့ရှိတဲ့အကြောင်းမရိန်းတပ်ဖွဲ့ဝင်လေယမှု Chu Anderson ကပြောပါတယ
် For the briefings and debriefings and the mission plannings is just a language barrier working through always having to go through an interpreter
ဒီကြီးရေးစီစဉ်တဲ့ပတ်သက်လို့ရှင်းလင်းဆွေးနွေးတော့ထပ်ဆင့်ရှင်းလင်းတာတွေမှာအဓိကခက်ခဲကတော့ဘာသာစကားပါပဲစကားပြန်နဲ့ပြောနေရတော့အားလုံးကိုနှစ်ခါပြောနေရတာပေါ့ဗျာ
ကိုရီးယားကျွန်းဆွယ်ရဲ့အရှိတံဘက်မှာတောင်ကိုရီးယားမရိန်းတပ်ဖွဲ့ဝင်တထောင်ကျော်ဟာအမေရိကန်တပ်ဖွဲ့ဝင်တွေနဲ့ကန့်တက်တိုက်ပွဲတွေလေ့ကျင့်နေကြတာနဲ့တချိန်တည်းမြောက်ကိုရီးယားနိုင်ငံအပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့လုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုကုလသမဂ္ဂကောင်စီကစုံဖြတ်အတည်ပြုပေးလိုက်ပါတယ်။မြောက်ကိုရီးယားကဒါကိုရန်လိုတဲ့အပြုအမူလို့ခေါ်ဆိုပြီးဒီလောက်ရအတွက်နျူကလ িয়ার စမ်းသပ်မှုအသစ်တရက်နဲ့တုံ့ပြန်မယ်လို့အစိုးရရုပ်သံကနေကြေညာချက်ကိုဖတ်ပြသွားပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားမှာတင်းမာမှုတွေမြင့်မားနေတဲ့အချိန်အမေရိကန်စစ်ခေါင်းဆောင်တွေကသူတို့ရဲ့ကာကွယ်ရေးဆိုင်ရာစစ်ရေးလေ့ကျင့်မှုတွေဟာဘယ်ချင်းချောက်မှုနဲ့ဘလို့အဖြစ်မျိုးကိုမှတုံ့ပြန်ဖို့စီစဉ်ထားတာမဟုတ်ဘူးလို့ပြောပါတယ
် We focus not so much on what's the current risk
ဖြစ်နေတာတွေကတော့နေ့တိုင်းပါပဲဗျာကိုရီးယားကျွန်းစင်မှာတင်းမာမှုတွေတက်လိုက်ကျလိုက်ဖြစ်နေတာကပုံမှန်လိုပဲဖြစ်နေပါပြီကျွန်တော်တို့ကတော့လက်ရှိဖြစ်နေတဲ့အနေအပေါ်မှာအာရုံသိပ်မထားပါဘူးဘယ်အချိန်ဒီမှာပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့အသင့်အနေထားကိုပဲအဓိကထားပါတယ
်အမေရိကန်လေတပ်ကတပ်မှုကြီးကန်အီမန်ကအခုလိုပြောသွားတာပါအဲ့ဒီလိုကြီးမားတဲ့စီးရေးပြမှုတွေဟာမြောက်ကိုရီးယားနဲ့ဒေသရင်းကတခြားတိုင်းပြည်တွေကိုပြဖို့ရည်ရွယ်ခဲ့တယ်ဆိုပေမဲ့အာရှတိုက်အတွင်းမှာတော့အမေရိကန်စစ်တပ်ရဲ့အစွမ်းရည်ဟာလွှမ်းမိုးကြီးစိုးလျက်ပါပဲလို့လည်းသူကပြောပါတယ်ရှင
်မက်ခွာညိုပြောပြပေးခဲ့တာပါရှင်ဘုဒ္ဓနှင့်ညာပိုင်းအတွက်မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။ VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုကြတယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော့သတင်းဖတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းနောက်မြန်မာတခွင်အစီအစဉ်နဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍမှာနားဆင်ကြရမှာကတော့
ဒီမြန်မာနိုင်ငံရဲ့အနာဂတ်အရေးကိုတွေးဆညီနိုင်ပြီးတော့အဖြေရှာရမယ်ဆိုတဲ့အချက်ကို၄ဦးစလုံးကပြောကြတာပဲလေအဲလူဘယ်နှယောက်ဘယ်နှဦးစုံညီတွေ့ဆုံကြမယ်ဆိုတာကတော့ကွဲလွဲချက်ကလေးတွေရှိနေသေးတာပေါ့အထူးသဖြင့်ဒီ
အတိုင်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်အပါအဝင်မြမအစိုးရခေါင်းဆောင်ပိုင်းနဲ့မကြသေးခင်ကတွေ့ဆုံမေးမြန်းခဲ့တဲ့ VOE ဌာနမှဦးတန်းလွင်ထွန်းနဲ့ဦးကျော်စန်းသားတို့ရဲ့မြမအရေးသုံးသပ်ချက်ကိုတော့မကြခင်မှာနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့မြမမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးချင်ပါတယ်ရှင်ဒီသတင်းမှာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာတော့6ပွင့်ဆိုင်တွေ့ဆုံရေးကိစ္စဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေနဲ့ဆက်ဆက်ဥပဒေစတဲ့အကြောင်းအရာတွေကိုနားဆင်ကြားရပါမယ်။မိုင်းခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကအခုညီတင်ဆက်ထားပါတယ်ရှင်။
အခုသတင်းပတ်မီဒီယာတိုင်းလူလူမှာဖော်ပြနေတဲ့ကိစ္စကတော့6ပွင့်ဆိုင်တွေ့ဆုံရေးသတင်းပဲဖြစ်ပါတယ်။6ပွင့်ဆိုင်တွေ့ဆုံဆွေးနွေးမှုကိုနိုင်ငံတော်သမ္မတဦးသိန်းစိန်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တိုင်းရင်းသားအစုအဖွဲ့များကလွှတ်တော်ကိုယ်စားလှယ်တဦးနဲ့ကာကွယ်ရေးဦးစီးချုပ်တို့ကိုပါဝင်ဖို့အဆိုပြုထားပေမဲ့လက်ရှိအခြေအနေမှာအစိုးရဘက်ကအဲ့ဒါကိုလက်မခံဘဲဖြစ်နေပါတယ်။အခုလို6ပွင့်ဆိုင်တွေ့ဆုံရေးကိစ္စကို2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထောင်စုလွှတ်တော်ကတောင်းဆိုထားတာဖြစ်တာကြောင့်အစိုးရအဖွဲ့ကလေးလေးလတ်လတ်စဉ်းစားပြန်ကြားဖို့တာဝန်ရှိတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကမီဒီယာတွေကိုပြောကြားခဲ့ပါတယ်။ဒီ6ပွင့်ဆိုင်ဆွေးနွေးမှုဟာတကယ်ပဲနိုင်ငံရေးပြဿနာတွေကိုအကြေအလဲဆွေးနွေးနိုင်မယ်ဆိုရင်တော့တစ်ဖက်နဲ့တစ်ဖက်မာမာနာတွေလျှော့ပြီးတော့ပြည်သူအတွေ့ဆွေးနွေးစေချင်တယ်လို့မီဒီယာအသိုင်းအဝိုင်းကတို့တောင်သူဂျာနယ်အက်ဒီတာချုပ်ကိုနိုင်မင်းဝေကအခုလိုထောက်ပြပါတယ်။
အားလုံးတော့အဲ့လိုပဲဒီဟာတော့လူတွေကမျှော်လင့်တာပေါ့လေဆိုတော့အဲ့မှာနှစ်ပိုင်းရှိတာပေါ့ဒီအတွေးခေါ်ပိုင်းနဲ့လောက်ဟန်ပိုင်းပေါ့နော်ဆိုတော့ဟိုအတွေးခေါ်ပိုင်းကတော့ဗမာနိုင်ငံရဲ့ပြဿနာတွေကိုအားလုံးကတွေးဆုံပြီးတော့မှဆွေးနွေးပြီးတော့မှအဖြေရှားမှာပဲအဲ့တော့6ပွင့်ပဲဆိုင်ဆိုင်4ပွင့်ပဲဆိုင်ဆိုင်ဟိုတုန်းကပြောတဲ့3ပွင့်ပဲဆိုင်ဆိုင်ပေါ့အရေးကြီးတာတော့ဒီပြဿနာတွေကိုနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့သပွဲဝိုင်းမှာဖြေရှင်းမှုပေါ့နော်ဒီအတွေးခေါ်ဒီလောက်ဟန်ကိုတော့လက်ခံမလို့အဲ့တော့အဲ့လောက်ဟန်ကိုဘာပြောချင်တာလဲအခုလွတ်တော်ကနေတကယ်တော့ပို့ပြီးတိမ်မွေ့တယ်ပို့ပြီးချီကတ်တယ်ဆိုအကျိုးပေါ့ဆွေးနွေးပြီးတော့မှသမရအောင်အကြောင်းကြားမယ်ကာကွယ်ဦးစီးချုပ်ကိုအကြောင်းကြားမယ်ဒါကောင်းတဲ့အလုပ်ပဲလေဒါပေမဲ့တဦးနဲ့တဦးပေါ့နည်းနည်းဟိုလက်ဦးမှုယူတဲ့ပုံစံမျိုးတွေအမျက်ထုတ်တဲ့ပုံစံမျိုးတွေနဲ့ဒီလိုလုပ်မယ်ဆိုတော့မကောင်းဘူး6ပွင့်ဆိုင်တွေ့မယ်ဆွေးနွေးမယ်ဖြေရှင်းမယ်ပြဿနာတွေအဖြေရှာကြမယ်ဆိုကောင်းတာပဲဆိုတော့စေတနာကကောင်းမယ်နဲ့ပေါ့လုံပုံလုံနီးပေါ့နော်အဲ့မှာတော့လိုအပ်ချက်သွားရှိတော့တစ်ဖက်နဲ့တစ်ဖက်နဲ့အထင်လွဲစရာတွေဖြစ်ပြီးတော့မှပို့ပြီးတော့မှဟတာမျိုးတော့မဖြစ်စေချင်တော့
6ပွင့်ဆိုင်ဆွေးနွေးရေးမှာပြည်ထောင်စုလွှတ်တော်တိုင်းရင်းသားပါတီများကိုယ်စားလှယ်အဖြစ်ဒေါက်တာအေးမောင်ကိုရွေးချယ်ထားပါတယ်တိုင်းရင်းသားပါတီတွေနဲ့တိုင်းရင်းသားကိုယ်စားလှယ်အရေးအတွက်နေတာကြောင့်တိုင်းပြည်တစ်ခုလုံးအတွက်ဆိုရင်တော့တိုင်းရင်းသားခေါင်းဆောင်တွေဒီထက်ပိုမိုပါဝင်သင့်တယ်လို့ချင်းတိုးတက်ရေးပါတီဥက္ကဋ္ဌနဲ့သခိုင်းတိုင်းချင်းတိုင်းရင်းသားရေးရာဝန်ကြီးဦးနိုတန်ကပ်ကပြောဆိုပါတယ
်ကျွန်တော်၄ပွင့်ဆိုင်ဖြစ်စီ6ပွင့်ဆိုင်ဖြစ်စီ7ပွင့်ဆိုင်ဖြစ်စီကျွန်တော်ကဒါဒီထက်ပူကြီးကြီးတယ်လို့အမင်းသားကတိုင်းရင်းသားစစ်ကိုရှိတဲ့ထဲမှာလူမျိုးမြန်မာပြည်မှာခုနှစ်ခုကိုကူစားပြုတဲ့ခုနှစ်ဦးပေါ့တိုင်းသားချင်းစုချမ်းချင်းကတိစားဒီပင်ကွန်ဆောင်တူစီပါတဲ့ခုနှစ်ဦးအပါဝင်လက်ရှိ9ပွင့်ဆိုင်ပေါ့သမရရေတချုပ်ကြီးရဲ့ဒေါန်ဆန်းစုကြည်ရဲ့နောက်ပြီးတော့ဆွတ်တော်ကဥထာဏဦးရဲ့အလုံးပေါင်းကျွန်တော်ပြုရှင်ဝေးကျင်းပနိုင်မယ်ဆိုရင်မြစ်ချင်းမြန်မာပြည်ရဲ့ကိစ္စအဝဝပေါ့ပြည်နယ်ရဲ့လူရင်းစံတာတွေနောက်ပြီးတော့
ဘာသာကူးပြောင်းရေးဆိုင်ရာဥပဒေနဲ့ဆက်ဆက်ဥပဒေများကိစ္စကိုလွှတ်တော်မှာဆွေးနွေးဖို့မဲခွဲဆုံးဖြတ်ရအောင်မယ်ဆိုတဲ့သတင်းကတော့ဒုတိယလူပြောများဆုံးသတင်းဖြစ်ပါတယ်။ဘာသာကူးပြောင်းရေးဆိုင်ရာဥပဒေကြမ်းမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိတ်မြားခြင်းဆိုင်ရာဥပဒေကြမ်းတွေကိုလွှတ်တော်ရုံးကိုနိုဝင်ဘာလ20ရက်နေ့ကစပို့လိုက်တယ်ဆိုပြီးတော့သတင်းတွေမှာဖော်ပြထား ခင်နဲ့မလျော်ညီတဲ့ဥပဒေတွေဖြစ်တဲ့ဆိုတာကိုလည်းမြို့သမီးအခွင့်အရေးလှောက်ရှားသူတွေကဝေဖန်နေကြပါတယ်မြန်မာနိုင်ငံမှာလွတ်တော်အတွင်းအမျိုးသားကိုယ်စားလှယ်တွေများပြားမှုကြောင့်မြို့သမီးလွတ်တော်ကိုယ်စားလှယ်တွေအနေနဲ့အဲ့ဒီဥပဒေကိုဆွေးနွေးသင့်မဆွေးနွေးသင့်မဲခွဲဆုံးဖြတ်မှုမှာအားနည်းဖို့ရှိတယ်လို့လည်းတုံ့သက်သူတွေကပြောကြပါတယ်နောက်ထပ်တင်ပြလိုတဲ့သတင်းကတော့ဘာသာရေးနဲ သဘောတူညီခဲ့ကြတဲ့အကြောင်းဝင်မာလာ29ရက်နေ့မှာကြေညာခဲ့တယ်လို့သတင်းတွေမှာဖော်ပြခဲ့ကြပါတယ်။အခုတစ်ပတ်သတင်းတွေမှာမြန်မာနိုင်ငံကိုပထမဦးဆုံးတင်ရောက်ရှိလာတဲ့နော်ဝေပစ္စမမြောက်ဘရင်နဲ့သမရဦးသိန်းစိန်တွေ့ဆုံပွဲသတင်းရန်ကုန်တက္ကသိုလ်ဝင်းအတွင်းမှာရှိတဲ့ကျောင်းသားတက်မကအဆောက်အုံပြန်လည်တိဆောက်ပေးဖို့အတွက်ဒီဇင်ဘာလ6ရက်ကျရင်မြို့တော်ခမ်းမရှိမှာဒေါက်တာအောင်ခင်စင်ကတကူတော်ဆန္ဒပြမယ်ဆိုတဲ့သတင်းတွေကိုဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ
်။မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ကြရတာပါရှင်။အခုကတော့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါပါ။တိုင်းပြည်အနာဂတ်အရေးကိုတွေးဆဆွေးနွေးပြီးအပြည့်ရှာဖို့လိုအပ်တယ်ဆိုတာမြန်မာနိုင်ငံရေးကြီးလေးကြီးလုံးသဘောပေါက်ထားကြတာတွေ့ရတယ်။တိုင်းရင်းသားတွေနဲ့ထိတွေ့မှုမှာတက်မတော်ဟာဒေါအောင်ဆန်းစုကြည်ထက်အရေးအတွက်အပြင်ပိုသားနေတာတွေ့ရှိရတယ်လို့ VOA မြန်မာပိုင်းဌာနမှကပြောကြားလိုက်ပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးရွှေမန်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လှိုင်ဒေါအောင်ဆန်းစုကြည်တို့လေးဦးစလုံးကိုတွေ့ဆုံမေးမြန်းခဲ့တဲ့ဦးတန်းလွင်ထွန်းကမြမအရေးသုံးသက်ချက်အစီအစဉ်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဦးတန်းလွင်ထွန်းနဲ့ဦးကျော်စံသားတို့ရဲ့ဆွေးနွေးချက်ကိုနားဆင်ကြရအောင်ပါရှင်
။ဦးတန်းလွင်ထွန်းခင်ဗျာမြမနိုင်ငံမှာကြီးလေးကြီးတွေ့ဆုံဆွေးနွေးမဲ့အရေးကိုဒေါအောင်ဆန်းစုကြည်ဘက်ကတောင်းဆိုရဲတချို့ကဆိုလို့ရှိရင်တာ၆ပွင့်ဆိုင်တွေ့မဲ့ဆိုပြီးတော့တခါလှုပ်လာပြန်တယ်တော်နိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်တမန်တော်ကာကွယ်ရေးဦးစီးချုပ်တို့ကတော့မဖြစ်နိုင်ဘူးပူပြီးကျပြန်တဲ့တွေ့ဆုံဆွေးနွေးမှုလုပ်မယ်ဘာညာအမျိုးမျိုးပြောနေကြပါတယ်။ဒါပေမဲ့ကျွန်တော်စဉ်းစားကြည့်တော့ဘလောက်ပဲတွေ့တွေ့အဓိကအဆုံးဖြတ်ပေးကြမှာဒီလေးရောက်လို့ထင်ပါတယ်။ပူပြီးမှအောင်ပြောရင်ဒီလေးရောက်သဘောတူညီမှုရှိရင်တော့ကျန်တဲ့လူတွေနဲ့အကုန်လုံးပြည်လည်သွားနိုင်တဲ့အခြေအနေရှိလို့ထင်ပါတယ်။ဆိုတော့ဒီလေးရောက်လုံးနဲ့တွေ့ကြရတဲ့ဥသက်လင်ထွန်းသူတို့နဲ့ဆွေးနွေးစကားပြောကြရတဲ့မေးမြန်းကြရတဲ့လူဒီလေးယောက်ျားမှာသဘောတူညီမှုတစုံတရာရနိုင်တဲ့အလားအလာရှိပါလားခင်ဗျာအ
ဲရှိပါတယ်အဲဘာကြောင့်လဲဆိုတော့အားလုံးပြောနေကြတာကဒီမြန်မာနိုင်ငံရဲ့အနာဂတ်အရေးကိုတွေးဆညှိနှိုင်းပြီးတော့အပြေရှာရမယ်ဆိုတဲ့အချက်ကို၄ဦးစလုံးကပြောကြတာပဲလीအဲလူဘယ်နှစ်ယောက်ဘယ်နှဦးစုံညီတွေးဆကြမယ်ဆိုတာကတော့ကွဲလွဲချက်ကလေးတွေရှိနေသေးတာပေါ့အထူးသဖြင့်ဒီနိုင်ငံတော်သမရနဲ့ကာဝေးဦးစီးချုပ်ကဒီ၄ဦးဆိုတာထက်အားလုံးတော်တော်များများကိုကိုးစားပြုတဲ့အများကိုးစားပြုကိုလိုလားတယ်။တစ်ဖက်ကတော့ဒေါအောင်ဆန်းစုကြည်ကလည်းကျွန်တော်ရဲ့အင်တာဗျူးထဲမှာပြောထားတာရှိပါတယ်။သူဥပမာလေးတွေပေးတာကမြောက်အိုင်ယာလန်မှာဂျိုတင်ဆွေးနွေးကြတဲ့ကိစ္စ၊တောင်အာဖရိကမှာဆွေးနွေးခဲ့တဲ့ကိစ္စ။ဒီကိစ္စမှာယုံကြည်ချက်အပြည့်နဲ့ဆိုလို့ရှိရင်လူနည်းနည်းနဲ့စနိုင်လို့ရှိရင်ပိုကောင်းမယ်။နောက်ပိုင်းမှာပြန်တိုးကြမယ်ဆိုတဲ့သဘောမျိုးလေးရှိပါတယ်။အဲ့တော့ဘာပဲပြောဟိုဒီတွေ့ဆုံဆွေးနွေးပြီးတော့ညှိနှိုင်းအပြည့်ရှာမယ်ဆိုတဲ့စိတ်ဆန္ဒရင်းခံရှိနေကြတယ်လို့တော့ကျွန်တော်မြင်ပါတယ
်။ဆိုတော့အကြောင်းအရာအချင်းကြည့်မယ်ဆိုရင်အဓိကမြန်မာနိုင်ငံမှာသဘောတူညီဖို့လိုအပ်နေတာကဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနောက်ကတိုင်းရင်းသားတွေရဲ့ Federal တောင်းဆိုမှုနဲ့ပတ်သက်ပြီးတော့ဒေသန္တရအနာပိုင်းအနာရီပူပေးဖို့သူတို့ဒေသဆိုင်ရာအုပ်ချုပ်ရေးအကြီးအကဲပြည်နယ်ဝန်ကြီးချုပ်ကိုသူတို့ပြည်နယ်ကအမတ်တွေကိုယ်တိုင်ရွေးချယ်ခွင့်
စသဖြင့်နောက်ခါစီးပွားရေးလုပ်ပိုင်ခွင့်ပိုပေးဖို့အဲ့ဒီရည်တွေရှိနေပါတယ်ဆိုတော့တကယ်စမှာပထမအကြောင်းဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနဲ့ပတ်သက်လို့ဒီလျှောက်ကြမှာသဘောတူညာမလာလာတွေ့မိပါလားခင်ဗျဥပမာအဖြစ်နိုင်ငံတော်သမ္မတနဲ့ကာကွယ်ဦးစီးချုပ်ကဆိုလို့ရှိရင်ဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေဟာ အချိန်အခါလျှောက်အများကသဘောတူညီထားခဲ့တဲ့ဟိုပြည်ပြည်စုံနဲ့ဖွဲ့စည်းပုံအခြေခံဥပဒေသဘောမျိုးမြင်ကြရရှိတယ်။တစ်ဖက်ကတော့ဒီလှုပ်တော့ဥက္ကဋ္ဌသူရွှေမန်းအနေနဲ့ကတော့ဒါပြည်ပြင်စရာလေးတွေသူမြင်လာရတဲ့အတွက်ကြောင့်ပြည်ပြင်မို့လူတယ်လို့မြင်တယ်။ဒေါအောင်ဆန်းစုကြည်အနေနဲ့ကကြတော့ဒါပြည်ပြင်မှဖြစ်မယ်ဆိုတဲ့အနေအထားမျိုးရှိတယ်။ဒါပေမဲ့အားလုံးအခြေအနေကိုသုံးသပ်လိုက် င်ဆန်းစုကြည်တို့ရဲ့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနောက်ပိုင်းမှာကြားပြတ်ရွေးကောက်ပွဲမှာပြန်ဝင်လာတာတွေနောက်ပြီးတော့တခြားဟိုအတိုက်ခံပါတီအဖွဲ့အစည်းတွေကထွက်တော်အတွင်းနိုင်ငံကြီးမှာပါဝင်လာတာတွေကိုကြည့်မယ်ဆိုလို့ရှိရင်တော့ဟိုဘယ်လိုပြောမလဲ de facto ပေါ့နော်ဟိုအားလုံးအနေနဲ့ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြဋ္ဌာန်းချက်တွေကိုလက်ခံထားပြီးဖြစ်တယ်ဆိုတော့ဒါကဟိုဒီအချိန်မှတော့ညှင်းလို့တော့မရတော့ဘူးအဲ့တော့ပြုပြင်စရာတွေကိုဘလို့တိုးပြီးတော့ရှေ့တိုးပြီးတော့လောက်ကြမလဲဆိုတာပဲအားလုံးညှိကြဖို့လိုကြလိမ့်မယ်လို့ထင်တယ်လေ
တောင်ဆန်းစုကြည်ကလူသူလက်မှတ်တွေကောက်ခံငယ်၅သန်းရတယ်အဲတမတော်ကောက်ဝေးဦးစီးချုပ်ကတော့တိတ်နေတဲ့အတန်တွေကိုလည်းကြားဥမှဖြစ်တယ်၅သန်းဆိုတာဘလောက်မှမဟုတ်ဘူးဆိုတဲ့သဘောပြောတာလည်းတွေ့ရပါတယ်ဆိုတော့တောင်ဆန်းစုရာဒီကလူသူရဲ့အင်အားကိုလည်းပဲသုံးရမယ်လူလူကလည်းပဲဒီဟာကိုနှိုးကြနေရမယ်ဆိုတဲ့သဘောမျိုးပြောတာတွေ့ပါတယ်ဆိုတော့ဒါဟာထိတ်တိုက်ရင်ဆိုင်တွူးမယ်ဆိုတဲ့စင်ကုန်မှုလိုများအတိတ်ပဲကောက်ထန်ကြခင်ဗျာ
ကျွန်တော်တို့အဲ့လိုသိမ့်မမြင်ဘူးခင်ဗျာဒီလက်မှတ်၅သန်းကိစ္စကိုလွှတ်တော်ထဲမှာဒီကိစ္စကိုတစုံတရာရေးတူဆောင်ရွက်ခြင်းမရှိဘူးဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်အနေနဲ့နောက်ပိုင်းမှာဆုံးဖြတ်ရမယ့်ကိစ္စတွေကိုပြည်လုံးကျွတ်ဟိုဆန္ဒခံယူပွဲနဲ့လောက်ကြအောင်ဆိုတဲ့သဘောမျိုးပြောထားတာရှိပါတယ်အဲ့တော့ဒီပြည်လုံးကျွတ်သဘောဆန္ဒခံယူပွဲလူလူဆန္ဒခံယူပွဲဆိုတာဟာလေလွှတ်တော်ထဲမှာအားလုံးကနေပြီးတော့အတည်ပြုပြီးတော့နိုင်ငံတော်အစိုးရကနေပြီးတော့လက်ခံကျင်းပပြီးမှဖြစ်လာမယ်ကိစ္စပါအဲ့တော့ဒါဟာရုတ်တရက်လက်ငင်းကြီးဟိုထိတ်တန့်ရင်ဆိုင်မှုတွေဖြစ်လာမယ်လို့တော့ကျွန်တော်မမြင်ဘူးဒေါအောင်ဆန်းစုကြည်ပြောနေတာကလည်းဟိုကျွန်တော်အင်တာဗျူးထဲမှာသိခဲ့ရတဲ့လောက်ကတော့လူလူကိုလမ်းမပေါ်ထွက်ပြီးဆန္ဒပြပါတို့ဘာတို့အဲ့ဒီသဘောမျိုးတွေကျွန်တော်မကြားခဲ့ရပါဘူး
နောက်တစ်ခုကတိုင်းရင်းသားကိစ္စဖြစ်ပါတယ်အခုဆိုရင်တိုင်းရင်းသားနဲ့ငင်းချမ်းရေးအလားအလာတရံကလုံးအပြစ်ခတ်ရစေးအလားအလာဟာအတော်အားနည်းသွားတယ်လို့လူတိုင်းကတွက်ကြပါတယ်အခုနောက်ပိုင်းဖြစ်ပေါ်လာတဲ့အခြေအနေကြည့်ပြီးတော့ဒီချိန်ထဲမှာပဲဒေါအောင်ဆန်းစုကြည်ကလေးပွင့်စင်နာတွေ့ဖြစ်ရင်တိုင်းရင်းသားတွေကိုလည်းသူကိုစားပြုပြီးတော့ဆွေးနွေးနိုင်တယ်လို့ပြောတယ်တချို့တိုင်းရင်းသားတွေကဒေါအောင်ဆန်းစုကြည်အပေါ်မှာလည်းပဲအပြစ်ဝဒီကိစ္စမှာပံ့ပိုးပေးတာကိုမတွေ့ရပါဘူးဆိုတော့ဦးသမင်းထွန်းဒေါအောင်ဆန်းစုနဲ့တွေ့တဲ့အခါမှာသူ့ဘက်ကတိုင်းရင်းသားတွေရဲ့ဆန္ဒကိုဘလောက်နားလေသဘောပေါက်နေလေတိုင်းရင်းသားတွေရဲ့တောင်းဆိုမှုနဲ့သူထပ်တူထမ်းရက်တည်နိုင်မဲ့အခြေအနေရှိပါလားအထူးသဖြင့် Federal တမတော်တို့ဘာလို့တိုင်းရင်းသားတွေကလုပ်နေကြတာလဲရှိတယ
်စ
စ်တပ်ကတော့အပြစ်နဲ့ညင်းထားတယ
်ဒီအပြစ်ခတ်ရစိုင်းနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမေးမြန်းခဲ့ပြီးကျွန်တော်မေးတဲ့နေရာမှာဒေါအောင်ဆန်းစုကြည်ရဲ့ဖြေကြားချက်တစ်ခုအပေါ်တော့ကျွန်တော်အားသင့်ခဲ့တာတစ်ခုရှိပါတယ်နှစ်ဖက်စလုံးကမဖိတ်ဘူးဆိုတဲ့သဘောမျိုးကျွန်တော်ပြောပါတယ်ဒါပေမဲ့တကယ်တမ်းမှာတော့ကျွန်တော်တို့လည်းသိထားတာလေးတွေရှိပါတယ်အထူးသဖြင့်ဒီဟိုဝင်းကြီးဦးအောင်မင်းတို့ဦးဆောင်တဲ့ဒီအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့တွေအနေနဲ့ဒေါအောင်ဆန်းစုကြည်ကိုဖိတ်ခဲ့ဦးတာလေးရှိပါတယ်တစ်ဖက်ကအတိုင်းသားအဖွဲ့စည်းပေါ့နော်အထူးသဖြင့်ကချင်ဘက်ကဟိုလက်မခံတဲ့အတွက်နောက်ပိုင်းမှာခဏဆိုင်းထားရတယ်ဆိုတဲ့သတင်းမျိုးလေးလည်းရှိပါတယ်အဲ့ဒါလည်းတစ်ဖက်ကဦးအောင်မင်းတို့ဘက်ကကျွန်တော်ကိုနောက်ပိုင်းမှာအတည်ပြုတာလေးရှိရလीဒါပေမဲ့ဒီနေရာမှာအခုလောလောဆယ်အခြေအနေအရာကတော့အပြစ်ခတ်ရစဲရေးဟာဒီ2015ရွေးကောက်ပွဲမတိုင်မီဖြစ်လာဖို့ဆိုတာတော့တော်တော်လေးခက်ဖြစ်နေပြီလို့ယူဆပါတယ်။အဲဒီနိုင်ငံတော်အစိုးရတိတ်တိသမရကနေပြီးတော့ဟိုအစိုးပိုင်းမှာရည်မှန်းထားတဲ့ဒီနှစ်မကုန်မီမှာတနိုင်ငံလုံးဆိုင်ရာအပြည့်အခက်ရစဲလက်မှတ်ထိုးနိုင်ဖို့ဆိုတာကတော့ပြောရမယ်ဆိုရင်တော့လုံးဝမဖြစ်နိုင်တော့ဘူးဆိုတဲ့သဘောမျိုးဖြစ်နေပါပြီ။အထူးသဖြင့်ဒီကချင်ကိစ္စမှာဆိုလို့ရှိရင်လည်းတမရကာဝေးဦးစီးချုပ်ပြောတဲ့သဘောအရာဆိုလို့ရှိရင်တက်ထဲမှာလည်းအတော်လေးသူတို့ဘက်ကနာကြီးချက်တွေရှိနေတယ်တဖက်နဲ့တဖက်ယုံကြည်မှုဆိုတာကတော်တော်လေးပျောက်ကွယ်နေတဲ့အနေအထားမှာရှိရဲအထူးသဖြင့်အခုနောက်ပိုင်းမှာဒီ Federal တက်မတော်ဆိုပြီးတော့တဖက်တိုင်းရင်းသားတွေကစုပြီးတီထောင်တဲ့အပေါ်မှာမြန်မာတက်မတော်ဘက်ကနေပြီးတော့ဒါကိုလုံးဝ
မကျေနပ်ဘူးဆိုတဲ့သဘောမျိုးရှိနေပါတယ်တိုင်းရင်းသားတပ်ဖွဲ့တွေတစ်ဖွဲ့ချင်းတစ်ဖွဲ့ချင်းစီအနေနဲ့သူတို့အနေနဲ့ဆွေးနွေးဖို့ဆိုတဲ့သဘောကိုမူသဘောအရလက်ခံထားပေမဲ့တစ်ဖက်ကနေပြီးတော့ဖယ်ရယ်တက်မတော်ဆိုပြီးတော့ဖွဲ့စည်းလာတဲ့အခါကျတော့ဟိုသူတို့ကလည်းတက်မတော်ကလည်းသူတို့ကိုသူတို့ယူဆတာကပြည်ထောင်စုတက်မတော်တနည်းတစ်ခုအားဖြင့်ဒါဖယ်ရယ်တက်မတော်လိုပဲယူဆထားတယ်တစ်ဖက်ကတိုင်းရင်းသားတွေအဖွဲ့ကလည်းစုပေါင်းပြီးဖယ်ရယ်တက်မတော်ဆိုတဲ့ထူထောင်မယ်ဆိုတဲ့ပုံစံမျိုးဖြစ်နေတဲ့အခါကျတော့တိုင်းပြည်ထဲမှာတက်မတော်နှစ်ခုမရှိဘူးဆိုတဲ့သဘောမျိုးကိုတော့တက်မတော်ကာကွယ်ဦးစည်းချုပ်ကပြပြသားသားပြောထားတာကိုကြားရပါတယ်အဲ့တော့ဒီကိစ္စတွေဟာဟိုဘယ်လောက်ထိထပ်ပြီးညှိနှိုင်းနိုင်အောင်မလဲဆိုတော့ကျွန်တော်တို့တော်တော်လေးခံမှန်းရခက်နေပါတယ
်ဟုတ်ကဲ့ဒီကိစ္စမျိုးမှာဖယ်ဒရယ်တက်မတော်ဘက်ကများဒေါအောင်ဆန်းစုကြည်ထောက်ခံဆွေးနွေးနိုင်စရာရှိမယ်လို့ကျွန်တော်စဉ်းစားရရင
်ဒီလိုတော့ပြောရတော့ခက်တယ်ခင်ဗျဘာကြောင့်လဲဆိုတော့ဟိုထိတွေ့မှုအပိုင်းမှာဆိုလို့ရှိရင်ဒါကျွန်တော်တို့လက်တွေ့မြင်ရတဲ့အပိုင်းပေါ့နော်တက်မတော်နဲ့ဒါမှမဟုတ်ဟိုမြန်မာနိုင်ငံအစိုးရနဲ့တိုင်းရင်းသားတွေနဲ့ထိတွေ့မှုကဒေါအောင်ဆန်းစုကြည်နဲ့ထိတွေ့မှုတွေဆိုင်ပိုတော်များနေတယ်လို့ကျွန်တော်တို့ပြောလို့ရတယ်ကျွန်တော်တို့ဒီနေ့ဒီနေ့ကြားနေရတာကဒါဟိုKNU ပဲ KNM ပဲဖြစ်စေကချင်ပဲဖြစ်စေတခြားအဖွဲ့အစည်းတွေပဲဖြစ်စေမြန်မာနိုင်ငံအစိုးရရဲ့ဒီအပြစ်ခတ်ရက်စဲရေးအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးကြတာတွေညှိနှိုင်းတာတွေကြားရတယ်။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုထိတွေ့မှုဆိုတာကတော်တော်လေးဟိုကြားခဲတဲ့ကိစ္စမျိုးလို့ဖြစ်နေရခင်ဗျ။ဟု
တ်ကဲ့နောက်တစ်ခုမေးချင်တာကတော့2015ရွေးကောက်ပွဲဆိုလို့ရွေးကောက်ပွဲမတိုင်ခင်မဟာမိတ်ဖွဲ့စည်းမှုလို့ပဲဆိုကြပါစို့ပေါ်ပေါ်ထင်ထင်မဟုတ်ပေမဲ့လူတော်တော်များများကသုံးသပ်ကြပါတယ်ဒေါအောင်ဆန်းစုကြည်နဲ့သူရောအရှင်မန်းနဲ့ကပူပြီးညညလာတဲ့ဒီကိစ္စမှာသမနာဥသိန်းစင်နဲ့သူတို့နှစ်ဦးနဲ့ပူပြီးတော့အလံဝေးလာတဲ့ဆွေသုံးသက်ကြပါရယ်ဆိုဒီညမှာကျွန်တော်သိချင်တာတကယ်လို့ဖွဲ့စည်းပုံကိုမပြင်းဒေါအောင်ဆန်းစုကြည်ဟာသမနာဖြစ်ပိုင်ခွင့်မရှိဘူးအဲ့တော့ဒေါအောင်ဆန်းစုကြည်ဟာသူရဥရှင်မန်းကိုပန်ပိုးပြီးတော့သူနဲ့ပူတွဲပြီးတော့ဆောင်ရွက်နိုင်မယ့်အလားအလာဘယ်လောက်ရှိပါလဲခင်ဗျာ
ပြောပုံဆိုပုံလွှတ်တော်ထဲမှာမြင်နေရတဲ့အနေအထားတွေအများဆိုလို့ရှိရင်လည်းဒါပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့ဒီပြည်အောင်စုလွှတ်တော်နာယကကြီးသူရဥရွှေမန်းနဲ့ဒေါအောင်ဆန်းစုကြည်အကြားမှာနှီးစပ်မှုပိုရှိနေတယ်ဆိုတာဒါဘယ်လို့မှညင်းမရတဲ့ကိစ္စပါအဲနှစ်ဖက်စလုံးကလည်းဒါပူပေါင်းဆောင်ရွက်မယ့်ကိစ္စတွေကိုတော်တော်လေးပြောထားပါတယ်ဘယ်အနေအထားထိပူပေါင်းမလဲဆိုတာတော့ကျွန်တော်မသိနိုင်ပါဘူးတစ်ဖက်မှာတော့ကျွန်တော်ဟိုစဉ်းစားမိတာကတော့လေမြင်နေရတဲ့အနေအထားအရဆိုလို့ရှိရင်ကြံ့ခိုင်ရေးပါတီထဲမှာလည်းအ ਨੇ ဆုံး3စုလောက်ကွဲနေတာကိုမြင်ရနိုင်တယ်လေမြင်ရနိုင်တယ်ဆိုတော့ဒါဒေါအောင်ဆန်းစုကြည်အနေနဲ့သူရဥရှိမန်းနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်မယ်ဆိုရင်တော့မှပဲဒါကြံ့ခိုင်ရင်ဖွံ့ဖြိုးရေးပါတီရဲ့အစိတ်ပိုင်းတစ်ပိုင်းနဲ့ပူးပေါင်းပြီးလှုပ်ဆောင်နိုင်လိမ့်မယ်ဆိုတဲ့သဘောပဲရှိပါတယ်။ကြံတဲ့သမရာကြီးဦးသိန်းစိန်ရဲ့ဘက်မှာရှိနေတဲ့အစုအဖွဲ့ဒါမှမဟုတ်တခြားကြံရှိနေသေးတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးဘက်ကအစုအဖွဲ့နဲ့ဒီတက်မတော်သားအစုအဖွဲ့တွေနဲ့ညှိနှိုင်းနိုင်မှုကတော့အခုချိန်မှာလည်းဝေးနေသေးတယ်ခင်ဗျ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းတစ်ခုကတော့အခုကြည်လေးကြီးအထက်မှာအရေးကြီးဆုံးနှစ်ယောက်ကတော့ပိုကျုံမှုကြီးမင်းအောင်နိုင်နဲ့ဒေါအောင်ဆန်းစုကြည်တို့ဖြစ်ပါတယ်သူတို့နှစ်ယောက်တွေ့ဆုံတဲ့ကိစ္စဟာတော်တော်လေးအထူးဆန်းကိစ္စဆိုပြီးတော့ဦးသံလွင်တော်ပမာကြီးမသွားခင်လေးတွင်ဖြစ်ပျက်ခဲ့တဲ့ကိစ္စပါအဲ့ကိစ္စကိုဦးသံလွင်တော်ထပ်မဲတဲ့အခါပိုကျုံမှုကြီးကမတင်မကြဖြေတယ်ဟာကျွန်တော်တွေးဖို့တွေးစရာဘာပြောစရာရှိလို့လဲပြောတာအဲ့မဲ့ကျွန်တော်မတွေးဘူးလို့ညင်းတာမဟုတ်ဘူးနော်တွေးဖြစ်ရင်လည်းတွေးမှာပါသူဟာမတင်မကြသူဟာသူမပြန်စားဖြစ်နေပါတယ်ဆိုတော့သူနဲ့ဒေါအောင်ဆန်းစုကြည်နဲ့ပြန်တွေ့လာနိုင်တဲ့အလားအလာရှိပါလားဒေါအောင်ဆန်းစုကြည်ဘက်ကတော့ဘာပြောလဲသူနဲ့တွေ့မယ်ကစ
ားဒီကိစ္စနဲ့ပတ်သက်လို့တော့ဒေါအောင်ဆန်းစုကြည်ကိုတော့ကျွန်တော်မေးခဲ့တာမရှိပါဘူးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမေးတဲ့အခါမှာတော့လောလောဆယ်အဖြစ်တော့နှစ်ဦးချင်းတွေ့ဖို့ဆိုတာကတွေ့ကြအကြောင်းမရှိသေးဘူးဆိုတဲ့ပုံစံမျိုးပဲပြောပါတယ်ဒီနေရာမှာလဲဗိုလ်ချုပ်မှုကြီးဘက်ကကြည့်မယ်ဆိုရင်လည်းမှန်ကောင်းမှန်နိုင်ပါတယ်ဘာကြောင့်လဲဆိုတော့ဒေါအောင်ဆန်းစုကြည်တောင်းဆိုနေတဲ့လက်ရှိဒီဖွဲ့စည်းပုံအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုတက်မတော်အနေနဲ့ကတော့လုံးဝလက်မခံနိုင်သေးဘူးဆိုတဲ့အနေအထားမျိုးဟိုတင်းတင်းမာမာပဲရှိနေသေးတာ哦အလားတူပဲလေးပွင့်ဆိုင်ဆွေးနွေးပွဲဆိုတဲ့ကိစ္စကိုလည်းသဘောမတူနိုင်သေးဘူးဆိုတဲ့အနေအထားရှိနေတော့ဒီချိန်မှာတွေ့လို့ရှိရင်လည်းသူကမလျှော့နိုင်သေးဘူးဆိုတဲ့သဘောပဲဖြစ်မှာပဲဖြစ်ကောင်းဖြစ်နိုင်တာကတော့အချိန်နည်းနည်းလေးပေးပြီးတော့လာမယ့်ဒီလွှတ်တော်တက်တန်းကာလလာမယ့်အစိုးရတက်တန်းကာလမှာမှတွေ့လာကြမလားတော့မပြောတတ်ဘူးဒီအချိန်မှာတော့ကျွန်တော်တို့နှစ်ဦးချင်းတွေ့ဆုံဖို့ဒါမှမဟုတ်လို့ရှိရင်ဒေါအောင်ဆန်းစုကြည်ပြောသလိုလေးပွင့်ဆိုင်တွေ့ဆုံပွဲဆိုတော့ဖြစ်နိုင်ရည်တိတ်မရှိဘူးလို့ပဲကျွန်တော်မြင်ပါတယ
်နောက်ဆုံးဆိုရင်နောက်ဆုံးတစ်ခုမေးချင်ပါသေးတယ်ကျွန်တော်တို့မီဒီယာတွေအပေါ်မှာဒီပုံကို၄ဦးရဲ့သဘောထားအရင်တုန်းကတော့မီဒီယာဆိုတာသိအရေးမပါခဲ့သလိုပဲပေါ့အခုအသံထွန်းမေးလိုက်တော့၄ယောက်လုံးကလိုလိုလားလားပဲသူတို့ရဲ့တွေ့ကြုံသူတို့ရဲ့အမြင်ကိုပုံမှန်လင်းလင်းပြောလာတယ်။ ဆိုတော့အခုရွေးကောက်ပွဲနှိလာတဲ့အခါမှာမီဒီယာကိုဖိနှိပ်မှုများလာတဲ့ဆိုပြီးတော့မီဒီယာတွေဘက်ကအော်နေရတယ်လည်းရှိတယ်ဆိုတော့အဲ့ဒီကူကိုပဲလို့ရှင်ပြောလို့ပါလေသူတို့ဟာသူတို့အကျိုးအတွက်တွေးတာလားသူတို့မျိုးမီဒီယာကိုတကယ်ပဲသူတို့ပုံမြင်ပြောသိမိဆိုသဘောပေါက်လာကြတယ်ထင်ပါလား
အားလုံးကတော့သဘောပေါက်မှာပါမီဒီယာဆိုတော့ပုံမြင်လင်းလင်းပြောဆိုဖို့ဆိုတဲ့အချက်ကိုပေါ့နော်ဒါပေမဲ့လည်းလေးဦးစလုံးကမီဒီယာကိုလိုအပ်တယ်လို့တော့ကောင်းကောင်းအသုံးချနိုင်စွမ်းမရှိသေးဘူးလို့ပဲကျွန်တော်မြင်ပါတယ်သမရာကြီးအနေနဲ့ဆိုလို့ရှိရင်လည်းလာစဉ်ဟိုသူမိန်ကုံးပြောတာရှိတယ်ဒါဟာတစ်ဖက်သက်မိန်ကုံးပေါ့နော်တိုင်းမျိုးအစီရင်ခံတဲ့သဘောပေါ့ရန်ဖန်ရန်ခါမှာသတင်းစာရှင်းမလင်းပွဲလေးတွေလောက်တာရှိတယ်ဒီနေရာမှာလည်းကြာကြာနာနာအသေးစိတ်ကလေးတွေကိုမေးမြန်းမှုတွေဖြေကြားနိုင်မှုတွေမရှိဘူးအလားတူပဲဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဆိုလို့ရှိရင်လည်းပြည်တွင်းမှာပြည်တွင်းမီဒီယာတွေနဲ့ထိစပ်မှုဆိုတာအမတန်နှဲပါတယ်အမတန်နှဲတယ်ဆိုတဲ့နေရာမှာအဲသူမှလည်းလူလူဟောပြောပွဲတွေလုပ်တာရှိတယ်အဲသတင်းစာရှင်းလင်းပွဲလေးတွေမှာအဲတချို့မေးခွန်းလေးတွေကိုတစ်ခွန်းစာနှစ်ခွန်းစာဖြေတာလေးတွေရှိတယ်ဒါပေမဲ့မီဒီယာနဲ့ကျွန်တော်နဲ့အခုစကားပြောခဲ့တယ်လို့ပေါ့နော်ကြာကြာနာနာထိုင်ပြီးတော့တွေးဆမေးမြန်းတာဆိုတာမျိုးကပြည်တွင်းမီဒီယာတွေနဲ့အတော်ကိုနည်းနေရတွေ့ရပါတယ်အဲ့တော့ဒီကိစ္စမျိုးလေးတွေကိုများများလုံးသိနေတယ်လို့ပဲကျွန်တော်တိုက်တွန်းလိုပါတယ်
ကျောင်းစံသားစီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါရရှင်ခုကတော့မြမတခွင်သတင်းဖတ်ဆင်ခဏကိုတင်ဆက်ပေးပါမယ်ရန်ကုန်မြို့စီပင်သာယာနယ်နိမိတ်တွင်ကမြို့နယ်နဲ့ရက်ွက်အသီးသီးမှာရှိတဲ့ပိုင်ရှင်မဲ့ခွေးတွေခွေးလေခွေးလွင့်တွေကိုစီပင်သာယာကစနစ်တကျထိမ့်သိမ်းဆောင်ရှောက်တာတွေမရှိသေးပါဘူးတခါတလေမှာရရက်ဆက်ဆက်အစိတ်ခတ်တတ်တာတွေပြုတ်လုံနေတာကြောင့်ဝေဖန်မှုတွေနဲ့လည်းကြုံနေရပါသေးတယ်အဲ့ဒါကြောင့်ရန်ကုန်မြို့မှာရှိတဲ့တိရိစ္ဆာန်ချစ်တဲ့သူတွေကသူတို့နီးသူတို့ဟန်တဲ့ပိုင်ရှင်မဲ့ခွေးတွေကိုတနိုင်တစ်ပိုင်ထိမ့်သိမ်းဆောင်ရှောက်မှုတွေပြုလုပ်နေပါတယ်။ရန်ကုန်မြို့မှာရှိတဲ့ခွေးဆောင်ရှောက်ရေးဂီဟာတွေတဲကတန်လင်မြို့နယ်ထမလုံကျေးရွာမှာရှိတဲ့ပိုင်ရှင်မဲ့ခွေးလေးတွေရဲ့နားခွေရနေရာလေးအကြောင်းကိုတော့ကိုထက်အောင်ကတင်ပြထားပါတယ်ရှင်။
ဖျော်ရည်ပေးစမြခင်ဗျာကျွန်တော်ခုရရှိနေတဲ့နေရာကတော့ရန်ကုန်မြို့မြို့နယ်တည်တည်မှာရှိတဲ့ပိုင်ရှင်မဲ့ခွေးလေးခွေးလေးခွေးလင်းတွေကိုပြုစုဆောင်ရှောက်ပေးနေတဲ့ဂရားလေးပဲဖြစ်ပါတယ်ဒီဂရားမှာဆိုရင်ခွေးပေါင်း200ကျော်ရဲ့တနိဒာစားဖို့တပ်ဖို့နေရေးထိုင်ရေးကအစသူတို့ရဲ့ကျန်းမာရေးအဆုံးဆရာဝန်တွေနဲ့နှိနှောတိုင်ပင်ပြီးကကြတော့စနစ်တကျပြုစုဆောင်ရှောက်ပေးနေတဲ့ဂရားလေးပဲဖြစ်ပါတယ်ဒါကြောင့်မလို့ဒီတစ်ပတ်မြန်မာတခွင်အစီအစဉ်မှာဆိုရင်ကျွန်တော်နဲ့အတူဒီဂရားလေးရဲ့အကြောင်းကိုလေ့လာကြည့်ရအောင်ပါခင်ဗျာ
ရန်ကုန်တိုင်းဒေသကြီးတန်လင်းမြို့နယ်မှာရှိတဲ့ဒီခွေးဆောင်ရှောက်ရေးဂရားလေးကိုလွန်ခဲ့တဲ့တနေ့ကျော်လောက်ကစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။စတင်တည်ထောင်ခဲ့တဲ့အချိန်မှာတော့ခွေးကောင်ရေးအရေးအတွက်နင်းနေပေမဲ့လည်းတနေ့တခြားခွေးကောင်ရေးတိုးပွားမှုတွေရှိလာပါတယ်။ဒီဂရားလေးစတင်တည်ထောင်ပြပုံကိုတော့
အခုကျမဒီကောင်တွေကဒီမန္တလေးတိုင်းပလေးမြို့ပါပေါ့နော်။နေဆက်ကိုရောင်းစားမဲ့ခွေးတွေကိုကျမသတင်းကြားရေးမန္တလေးရိုင်းသွားကယ်လာတာ။ကယ်လာတော့ပြီးခဲ့တဲ့နှစ်ဩဂတ်လလောက်ကရောက်တာ။ရောက်ချင်းတော့ဒီချောင်းမဟုတ်သေးဘူး။ကျမနေရာခက်ခဲကြောင့်အရင်ဆုံးပါရာကြီးကိုအရင်ရောက်သွားတယ်။ပါရာကြီးမှာတလခွဲလောက်ထားပြီးတော့မှဒီဘက်ကိုရွှေ့တာပေါ့။ရှိတော့ဦးဒီချမ်းဒီမှာဒီရန်ကုန်မှာဒီရှယ်တာလို့တော့တလားတစ်နှစ်ဆုံးဆုံးရှိပြီပေါ့
ခွေးကောင်ရည်တွေဒီနေ့တခြားတိုးပွားလာတာကြောင့်သူတို့ကိုစောင့်ရှောက်ထိန်းသိမ်းမဲ့နေရာတွေလည်းအများကြီးလိုအပ်နေပါသေးတယ်မြို့တော်စီပင်အနေနဲ့ပိုင်ရှင်မဲ့ခွေးတွေရဲ့နားခွေရနေရာကိုစနစ်တကျစီစဉ်ပေးမယ်ဆိုရင်ရရက်ဆက်ဆက်အစိတ်ခက်တက်ဖြတ်တာတွေပြုလုပ်စရာမလိုတော့သလိုရက်ွက်အတွင်းမှာလည်းပိုင်ရှင်မဲ့ခွေးတွေရှိလာတော့မှာမဟုတ်ဘူးလို့မတ်မြတ်တမွန်ကအကြံပြုပါတယ်
မြင်းနေရာသာရှိရင်ကျန်တာဖြည်းဖြည်းဖြည်းချင်းကျမတို့လုပ်သွားလို့ရတယ်ပေါ့အဲ့လိုသာဆိုရင်ကျမပြောတော့အခုလိုမျိုးပေါ့နော်အောက်ကလူတွေပြည်သူတွေကခွေးကြိုက်လို့ကြောက်လို့အစာတင်တယ်စီပင်ကစိတ်ချရတယ်အဲ့ပြဿနာလည်းငြိမ်းသွားလိမ့်မယ်အဓိကဒီလိုခွေးလမ်းဘေးမှာရှိနေလို့လူတွေကလည်းကြိုက်မှကြောက်တာပေါ့နော်အဲ့ကြိုက်မှကြောက်တာဆိုတော့အဲ့လိုမျိုးသာတနေရာထဲမှာကျမတို့ကရှက်တာတစ်ခုထဲမှာကျမတို့ကခွေးတွေကိုထည့်နိုင်မယ်ခွေးလည်းတသက်ရက်ပေါ့နော်အကုန်လုံးစရာကြီးလုပ်ပေးထားမယ်ဆိုရင်အပြင်မှာလည်းလမ်းဘေးခွေးမရှိတော့ဘူးနောက်စီပင်လည်းဒီလိုမျိုးအခုလိုအလုပ်ကြီးတလားတစ်ချိန်သေးချရလို့သူတို့လောက်ရလဲမလို့ပေါ့
ဒီဂီယာမှာရှိတဲ့ခွေးတွေရဲ့တနိဒာစားတောက်နေထိုင်ဖို့ကိုလည်းစနစ်ကြကြစီစဉ်ထားတယ်လို့သူတို့ရဲ့ကျန်းမာရေးအတွက်ကိုလည်းခွေးယူကာကွယ်ရေးကအစတန်ချစီအစုံအလုံးပြုလုပ်ထားပါတယ်ဒါအပြင်မြို့နယ်စီပင်ကိုလည်းခွေးတွေရဲ့လိုင်စင်မှတ်ပုံတင်အခွင့်အဖြစ်တနေ့တစ်ခါပုံမှန်ဆောင်ရပါတယ်အခုလိုလှုပ်ဆောင်မှုမျိုးတွေရှိနေပေမဲ့လည်းစီပင်ရဲ့အစိတ်ခက်တက်မှုတွေလည်းကြုံတွေ့နေရဆဲဖြစ်တယ်လို့မတ်မြတ်တမွန်ကအခုလိုရင်ဖွင့်ပါတယ
်အော်အခုကျမကြောက်ကုန်းချန်တဲ့ခွေးတွေကြောင့်ကျမတကောင်းမကျန်လိုင်စင်ဆောင်နေပေါ့နော်လိုင်စင်ဆောင်အကုန်လုံးစီပင်သားရမှတ်ပုံတင်အကုန်လုံးထားတယ်လှုပ်ထားတယ်ဒါမဲ့ဒါကကျမနှစ်တိုင်းလုပ်တယ်အခုမှလုပ်တာမဟုတ်ဘူးမဟုတ်အခုလိုလိုခွေးတွေကိစ္စပေါ်လာမှထောက်တာမဟုတ်ဘူးကျမတို့15နှစ်လောက်အနည်းဆုံးရှိပြီကျမမှတ်မိသလောက်ကျမ1996လား2000လားအဲ့လောက်ကနေကျမစဆောင်လာတာဆောင်လာတော့လိုင်စင်တွေအကုန်ဆောင်လာတယ်ဆောင်တော့နှစ်တိုင်းကျမမပြတ်ကုန်ဆောင်နေအကုန်လုံးကျမတင်ထားတယ်ဒါပေမဲ့လိုင်စင်ဆောင်တာကိုယ့်ဘက်ကပဲဆောင်တာပဲရှိတယ်စီပင်ဘက်ကတော့ Bama down you look at me, Bowless or Pigate Dona Loga, Simon Dimasila Chaboy, Jamal license on higher than it. Lever lepa be higher than it. Labio Sicha was hung out on the Wiley. Error da license on a quid, Sicha, Wallace Rolle, that down with Julubono. Oh, Jamal Doga, license is on Sinjalu Tabio Laga, Teddy don't you don't know.
Jason today, Driga, a Kulum, you quiz some sawy Giari Pilu, Nibimele, Yune, Sibinga, Banshima Quirigo, Yasasa, Sanya Niragale, Jone Dajimishi Divau, Banshima Quiri, Yako at the Machini Raja, Jango Muruma, Jason, Sakshaw Yigiari, Poesi Cusine, Portrait, Labimele, the Chudichu of Poesi Rigaro, Internet Online Samya Nagani, Lumiri Gokambi, America Quirigo, Tending Sakshaw Dari Mishibulu, Suare. အခုနောက်ပိုင်းမြန်မာပြည်ကလူအတော်များများဟာနိုင်ငံသားခွေးတွေကိုတရူရီယာမွေးမြူလာကြပြီးသူတို့ရဲ့တာသမီများတို့ဖွဲ့ပြုစုစောင့်ရှောက်လာကြပါတယ်အရင်ကတည်းကစရင်အိမ်တွေမှာမြန်မာခွေးမွေးမြူကြတာနည်းလာတာတွေလည်းတွေ့ရှိရပါတယ်အခုလိုမျိုးမြန်မာခွေးတွေကလစ်လျှူရှုမှုတွေရှိလာတာကြောင့်ပန်ရှင်မဲ့ခွေးတွေခွေးလေးနေတဲ့နေ့တခြားတိုးပွားလာပါတယ် ဒါပေမဲ့မြန်မာခွေးတွေကနိုင်ငံသားခွေးတွေထက်ပိုပြီးသခင်ပေါ်တစ္ဆာရှိကြတာအင်ကိုခင်တွေတက်တာခန်းစားတက်တဲ့နှလုံးသားပန်ရှင်တွေဖြစ်ကြရပြီးညံရည်ညံသွေးပိုင်းကအစနိုင်ငံသားခွေးတွေထက်မနှိမ်သောမျိုးကောင်းမျိုးတက်နေဖြစ်တယ်လို့စောင့်ရှောက်သူတွေကပြောပါတယ်အခုခေတ်ဟာလိုပါပဲရန်ကုန်မြို့ရုံးမှာလည်းဒိတ်ဆန်ချစ်တဲ့သူတွေကသူတို့နီးသူတို့ဟန်နဲ့ခွေးလေးခွေးလေးတွေကိုပြုစုစောင့်ရှောက်မ
နေတာကြောင့်ဝေဖန်မှုများစွာနဲ့ရင်ဆိုင်နေရပါတယ်။ဒါကြောင့်မို့ရန်ကုန်မြို့တော်အင်ကာရက်နဲ့ညီညွတ်အောင်ပိုးပြီးတာယာလှပောင်းအောင်အတွက်ခွေးလေခွေးလွန်းနေပိုင်ရှင်မဲ့ခွေးတွေကိုထိမ့်သိမ်းဆောင်ရှောက်မှုနီလန်းကောင်းတွေများစွာလိုအပ်နေပါသေးတယ်။ကျွန်တော်ထောက်ပါ
ဒီသတင်းပတ်မြန်မာတခွင်အစီအစဉ်ကိုတော့ကိုထန့်အောင်အစီအစဉ်တင်ဆက်ခဲ့တာဖြစ်ပါတယ် VOA ရဲ့ပုတ်ထုနေ့ညပိုင်းအစီအစဉ်တွေကလည်းမကြခင်မှာပြီးဆုံးတော့မှာပါရှင်အခုကတော့ကြံနေသေးတဲ့အချိန်တွင်မှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ
် IS Islam State တွေ့ကြတဲ့အနိုင်ရဖို့အတွက်နှစ်အတော်ကြာလှုပ်ဆောင်ရမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ဒါပေမဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်သူတို့အနေနဲ့တိုက်ခိုက်မှုအသစ်တွေဖြုတ်လုပ်ဖို့အတွက်အရန်ကိုခက်ခဲနေပြီလို့သူကပြောပါတယ်ဘရပ်ဆဲမြို့မှာ IS အဖွဲ့တွေတိုက်ထုတ်ရေးအတွက်ပြုလုပ်နေတဲ့ညွန်ပေါင်းအဖွဲ့ဝင်နိုင်ငံပေါင်း60ရဲ့စီဝေးပွဲအတွင်းဝန်ကြီးကယ်ရီကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ဟောင်ကောင်မှာအာဏာပိုင်တွေကတရားမဝင်ဘူးလို့ပြောထားတဲ့ Occupy Central လှုပ်ရှားမှုလို့ခေါ်တဲ့ဒီမိုကရေစီအရေးလှုပ်ရှားသူတွေရဲ့ဆန္ဒပြပွဲကိုဦးဆောင်သူတွေကသူတို့ရဲတပ်ဖွဲ့ထံမှအဖမ်းခံလိုက်ကြပါတယ်ဆန္ဒပြခေါင်းဆောင်တွေဟာဒီကနေ့မှပဲဗဟိုရဲဌာနချုပ်ဝင်းထဲကိုဝင်သွားခဲ့ကြတာပါရဲကသူတို့ကိုဖမ်းဆီးတရားစွဲဖို့ညှဉ်းဆဲခဲ့ပြီးတဲ့နောက်တနင်္လာနေ့အောင်ကြာမှာတော့ရဲဌာနကနေသူတို့ပြန်လည်ထွက်ခွာလာခဲ့ကြပါတယ်ထိုင်ဝမ်ကျွန်းမှာကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာထင်ထားတာတဲ့အကြီးအကျယ်ရှုံးနိမ့်ခဲ့ရပြီးတဲ့နောက်လက်ရှိအာဏာရအမျိုးသားပါတီအကြီးအကဲအဖြစ်ကသမရမာရီကျောင်းနှုတ်ထွက်လိုက်ပြီးအစိုးရဝန်ကြီးအဖွဲ့ကိုလည်းပြင်ဆင်ဖွဲ့စည်းလိုက်ပါတယ်ရွေးကောက်ပွဲအတွင်းရှုံးနိမ့်မှုတွေကိုသူ့အပေါ်မှာအများကြီးတာဝန်ရှိကြောင်းပြောဆိုပြီးပါတီအကြီးအကဲအဖြစ်ကဒီကနေ့ပဲနှုတ်ထွက်သွားတာဖြစ်ပါတယ်ယူကရိန်းနိုင်ငံရဲ့ငွေကြေးဆိုင်ရာခက်ခဲတွေပြည်လည်ဖို့နိုင်ငံကကြွန့်ကျင်သူတွေနဲ့ငွေကြေးကဏ္ဍတွေမှာအစာထုတ်ခန့်အတာအပါဝင်ရုရှားနယ်စပ်မှာဖြစ်ပေါ်နေတဲ့ခွဲထွက်ရေးသမားတွေပြဿနာကိုဖြေရှင်းနိုင်ရေးအတွက်ယူကရိန်းလွှတ်တော်ကအနောက်အုပ်စုလိုလာတဲ့အစိုးရကိုဖွဲ့ဖို့မဲခွဲဆုံးဖြတ်ပေးလိုက်ပါတယ်
တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးခဲ့တာပါရှင်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုငိမ့်ချန်းဖြစ်ပါတယ်အင်ဂျင်နီယာကဘက်စကိုဘောလာရစ်ဖြစ်ပါတယ်ရှင်ဗီအိုအမေရိကန်တမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတာယာချမ်းမြေ့ရှိကြပါစေဗီအိုကိုနားဆင်တဲ့အတွက်လည်း VOA1.2/1.3 အပေါင်းကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.